Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ VOA American အသံရ2024ခုနှစ်ဇန်နဝါရီလ17ရက်နေ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီခန့်နဲ့9နာရီခန့်လိုင်းဒိုမီတာ3249လိုင်းလာမီတာ190ဒုကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်မသင်္ကီထိုက်ပါရှင်။
ဣသရေလနဲ့ဂါဇာကိုအမြဲတမ်းသိမ်းပိုက်ထားဖို့ညီမမထားဘူးလို့ဣသရေလကြီးချုပ်နေတန်ယာဟူးကပြောဆိုလိုက်ပါတယ်။ပင်လယ်နီဒေသအတွင်းညီမန်ခြေစိုက်တဲ့ဟူတီသဘောလူရဲ့တိုက်ခိုက်မှုဟာအကျိုးဆက်တွေရှိလာမယ်ဆိုပြီးတော့အမေရိကန်နိုင်ငံကြေးဝန်ကြီးကသတိပေးပြောဆိုပါတယ်။မြန်မာနိုင်ငံအတွက်စိုက်ဘာရာဇဝတ်မှုတွေနဲ့ဥပဒေမဲ့လောက်ရတွေဟာဒေသအတွင်းကိုပါထိခိုက်သက်ရောက်မှုရှိလာနေပြီလို့ကုလထုကူစလေဒေါ်အန်ဒရူးစ်က VOA ကိုပြောပါတယ်။
ထိတ်တန့်ရောက်သတင်းတွေပြီးနားဆင်ရမယ့်သတင်းဆောင်မတွေတင်မှာတော့အင်ဒိုနီးရှားရောက်ရိုဟင်ဂျာတွေကိုကျွန်းပေါ်မှာနေရချဖို့စဉ်းစားနေကြတဲ့အကြောင်းထိုင်းနိုင်ငံကပြည်ဝင်권ဖြည့်လျှော့လိုက်တဲ့ကိစ္စမြန်မာလုပ်ငန်းရှင်တွေပေါ်သက်ရောက်မှုမြန်မာနိုင်ငံတွင်းကတိုက်ပွဲတွေမှာအဝေးဒိန်ဒရုန်းရှင်တွေအသုံးပြုမှုနောက်ဒီနေ့အတွင်းကဘာတလရွေးကောက်ပွဲတွေအခြေအနေစတဲ့မြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေကိုတင်ပြပါမယ်ပတ်စဉ်ကဏ္ဍရီထဲမှာတော့ editor နဲ့ဆွေးနွေးခန်းဂျန်စီတပတ်အတွင်းအားကစားအစီအစဉ်တို့ကိုနားဆင်ချရပါမယ်။အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုငင်းချန်အေးကပြောပြပေးပါအောင်ရှင
်။ Israel အနေနဲ့ Gaza ကမ်းမြောင်ဒေသကိုအပြေးပိုင်သိမ့်ပိုက်ထားဖို့ရွေးချက်မရှိကြောင်းဝန်ကြီးချုပ် Benjamin Netanyahu ကဗိုလ်ထုတ်နေ့ကပြောပါတယ်။ Israel ရဲ့ရည်မှန်းချက်က Gaza မှာ Hamas အကြမ်းဖက်သမားတွေကိုဖယ်ရှားပြီးဒဇဂနေလွတ်မြောက်ဖို့ပါဒါကိုအောင်မြင်ပြီးတာနဲ့ဂါဇာမှာစစ်ပွဲရပ်မှာဖြစ်တယ်လို့အစွန်းရောက်တာတွေလည်းရပ်တန့်နေမှာဖြစ်တယ်လို့အစ္စရေးဝန်ကြီးချုပ်ကပြောပါတယ်။အစ္စရေးဟာပါလက်စတိုင်းလူထုကိုတိုက်ခိုက်နေတာမဟုတ်ဘဲဟားမတ်စ်တွေကိုတိုက်ခိုက်နေတာဖြစ်ပြီးနိုင်ငံတကာဥပဒေနဲ့ညီအပြည့်အဝလှုပ်ဆောင်နေတယ်လို့လည်းအစ္စရေးရဲ့စစ်စင်ရေးတွေကိုကာဝယ်ပြောဆိုပါတယ်။ဟားမတ်စ်ဘက်ကသာအရက်သားတွေထိခိုက်သေးဆုံးမှုမြင့်မားအောင်ပါလက်စတိုင်းလူထုကိုလူသားတိုင်းဖြစ်အသုံးပြုနေတယ်လို့လည်းဆွဆွဲပါတယ်။အခုသတင်းပတ်ထဲမှာအနည်းဆုံးဂါဇာမြောက်ပိုင်းကနေတပ်ဖွဲ့ဝင်တွေကိုရုတ်သိမ်းသွားဖို့စတင်ပြင်ဆင်မယ်လို့အစ္စရေးဘက်ကကြေညာထားတာပါ။အမေရိကန်ကလည်းစစ်ဆေးတွေရှော့ချဖို့အစ္စရေးကိုရဲတပ်ပတ်တွေနဲ့ချီဖိအားတွေပေးနေတာဖြစ်ပါတယ်။တစ်ဖက်မှာလည်းဂါဇာတောင်ပိုင်းနဲ့အလယ်ပိုင်းဒေသတွေမှာတိုက်ပွဲတွေပိုးပြင်းထန်လာနေပါတယ်။အခုပဋိပက္ခမှာဟားမတ်စ်ဘက်ကအော်တိုဘာ9ရက်တိုက်ခိုက်မှုအတွင်းအစ္စရေး1200ကိုတပ်ဖြတ်ခဲ့ပြီးဒဇာဂန်240ကိုဖမ်းခဲ့တယ်လို့အစ္စရေးရဲ့စစ်ဆေးတွေအတွင်းမှာတော့ပါလက်စတိုင်း2300ကျော်သေဆုံးခဲ့ရပြီးအဲ့ဒီထဲက40ရာခိုင်နှုန်းလောက်ဟာအသက်17နှစ်အောက်ကလေးငယ်တွေဖြစ်ကြောင်းဂါဇာကျမ်းမာရေးအာဏာပိုင်တွေကပြောပါတယ်အရှိအလယ်ပိုင်းကဂါဇာစစ်ပွဲကိုတခြားဒေသတွေပေါ်မှာကြီးမားကျယ်ပြန့်မသွားအောင်တန်တမာကြီးရာကြိုးပမ်းနေတဲ့အမေရိကန်နိုင်ငံသားဝင်ကြီးအန်ထိုနီဘလင်ကင်ကပင်လယ်နီထဲမှာယေမန်အခြေစိုက်ဟူတီသဘုံအဖွဲ့ရဲ့တိုက်ခိုက်မှုတွေရဲ့အကျိုးဆက်တွေကိုဗိုလ်ထုတ်နေ့ကသတိပေးလိုက်ပါတယ်ဒီတိုက်ခိုက်မှုတွေကိုနည်းပညာစက်ခရီယာထောက်လိုင်းရေးတဲ့အချက်လက်တွေအီရန်ကကူညီပေးခဲ့ပြီးဒါဟာလူအမျိုးများရဲ့လက်တွေ့ဘဝတွေကိုတည့်ရောက်မှုရှိနေတယ်လို့အရှိအလယ်ပိုင်းကိုရောက်နေတဲ့ဝင်ကြီးဘလင်ကင်ကဗဟရိန်နိုင်ငံမြို့တော်မနာမမြို့ကနိုင်ငံတကာလေဆိပ်မှာဗိုလ်ထုတ်နေကသတင်းတောက်တွေကိုပြောပါတယ်။အင်္ဂါနေ့ကတည်းကပင်လယ်နီထဲမှာအဝေးထရိန်ဒရုန်းတွေနဲ့တိုက်ခိုက်မှုတွေဖြစ်ခဲ့တာပါ။အင်္ဂါနေ့ကတိုင်းဒီတိုက်ခိုက်မှုတွေဆက်ရှိနေရင်အကျိုးဆက်တွေရှိလာလိမ့်မယ်လို့လည်းဘလင်ကင်ကသတိပေးပါတယ်။ဟူတီပေါ်အကူအညီပေးနေတာတွေရပ်တန့်မှုအီရန်ကိုအမေရိကန်နိုင်ငံကြီးဝန်ကြီးကတိုက်တွန်းခဲ့ပြီးဘလို့အကျိုးဆက်တွေဖြစ်လာနိုင်မလဲဆိုတာကိုတော့အသေးစိတ်ပြောဖို့ညှင်းဆုံခဲ့ပါတယ်။အရှေ့အာဖရိကတိုက်ကပြည်ပခါတွေဖြစ်နေတဲ့ဆိုမာလီယာမှာကုလသမဂ္ဂရဟတ်ရင်တစ်စင်းနဲ့ခီးတဲ့တချို့ကိုအယ်ကိုင်ဒါအဖွဲ့နဲ့ဆက်နွယ်နေတဲ့အစ္စလာမစ်စစ်သွေးကြောအဖွဲ့အယ်ရှာဘတ်ကဗုဒ္ဓဦးနေ့ကဖမ်းဆီးလိုက်ပါတယ်။ဆိုမာလီယာအလဲပိုင်းကအယ်ရှာဘတ်ထိန်းချုပ်နယ်မြေထဲမှာအဲ့ဒီရဟတ်ရင်ကအရေးပေါ်ဆင်းသက်ခဲ့ရတယ်လို့ဆိုမာလီတာဝန်ရှိသူတွေကVOA ဆိုမာလီဌာနကိုပြောပါတယ်နိုင်ငံသားတွေအပါအဝင်ရဟယင်မော်လိုက်ပါလာသူအမှုရမ်းနဲ့ခီးတဲ့9ဦးတည်းကအများစုကိုအယ်ရှာဘတ်အဖွဲ့ကဖမ်းထားတယ်လို့ယုံကြည်ရကြောင်းပြောပါတယ်ဖမ်းခံရသူတွေထဲမှာဗဲနိုင်ငံသားတွေပါတယ်ဆိုတာတော့အတိအကျမသိရသေးပါဘူးမိုဂါဒီရှုခြေဆိုင်အရာရှိတူးကိုကိုးကားပြီးဝါရှင်တန်ပို့သတင်းစာရဲ့ရေးသားချက်မှာတော့ရဟယင်မော်မှာဥရောပသား4ဦးနဲ့အာဖရိကတိုက်သား5ဦးလိုက်ပါသွားတယ်လို့ဖော်ပြပါတယ်ဒါအပြင်ရဟယင်အမှုရမ်း2ဦးသေ1ဦးသေဆုံးပြီးနှစ်ဦးကဘယ်ရောက်နေလဲအတိအကျမသိရပဲထွက်ပြေးလွတ်မြောက်သွားဖွယ်ရှိကကျန်သူအားလုံးကိုတော့အယ်ရှာဘတ်အဖွဲ့ကဖမ်းသွားတယ်လို့ဝါရှင်တန်ပို့စ်ကရေးပါတယ်။ရဟယင်မှာပြဿနာဖြစ်ပြီးဆင်းသက်ခဲ့ရတယ်လို့ဒေတာတာဝန်ရှိသူတူဖြစ်တဲ့ဖေရာဝါဆာမေက VOA ကိုပြောပါတယ်။အဲ့ဒီနောက်အယ်ရှာဘတ်အဖွဲ့ဝင်တွေကလူတွေကိုဖမ်းသွားကရဟယင်ကိုမိရှို့ခဲ့တယ်လို့ဒေတာကန်တွေကပြောပါတယ်။
န်တန်မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505လို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့ချက်သားမင်းမနေ့ခင်းသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ညမြန်မာနိုင်ငံထဲမှာဖြစ်နေတဲ့တရားဥပဒေပြင်ပလောက်ရဒဏ်တွေကဒေသတွင်းကိုထိခိုက်နေပြီးပြဿနာဖြစ်စေတယ်လို့ကုလသမဂ္ဂရဲ့မြန်မာလူ့အခွင့်အရေးထူးကိုယ်စားလှယ် Tom Andrews က VOA နဲ့သတင်းမေးမြန်းခန်းမှာပြောလိုက်ပါတယ
် So this is not just an issue for the people of Myanmar although of course it very much is but it's an issue for the entire region
နေဆက်မှာအခြေချတဲ့ online လိမ်လည်လှည့်ပြတဲ့ cyber ရာဇဝတ်မှုတွေဟာမြန်မာလူထုအတွက်အဓိကထိခိုက်စေတာပြင်ဒီလိုတရားဥပဒေမဲ့လောက်ရတွေကတရုတ်နိုင်ငံအပါအဝင်ဒေသတစ်ခုလုံးအတွက်ပါပြဿနာဖြစ်နေတယ်လို့ပြောထားတာပါ။ဒါ့အပြင်အာနာသိန်းစစ်ကောင်စီဟာရာဇဝတ်လူစုကိုင်းတပွဲပြုမှုနေတယ်လို့လည်းဝေဖန်ပါတယ်။တရားမဲ့မှုတွေဥပဒေပြင်ပအလုပ်တွေဆက်ဖြစ်နေတာကစိုးရိမ်စရာဖြစ်ပြီးဒါဟာမြန်မာပြည်သူတွေနဲ့တွက်တာမကပဲမြန်မာနယ်စပ်တလျှောက်နေထိုင်ကြသူတွေကိုထိခိုက်တယ်လို့သတိပေးပါတယ်။စိုက်ဘာရာဇဝတ်မှုတွေမှာဆိုရင်လိမ်လည်လှပြခံရတဲ့တားကောင်တွေထဲမှာတရုတ်နိုင်ငံသားအများပြားပါတယ်လို့ဒီရာဇဝတ်လုပ်ငန်းတွေထဲမှာလူအမြောက်များအတင်းကျပ်ခိုင်းစေခံနေရတယ်လို့သူကထုတ်ပြပါတယ်။မြန်မာအာဏာသိမ်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့စိုက်ဘာရာဇဝတ်မှုလုပ်ငန်းတွေနှိမ်နင်းရမှာတရုတ်အစိုးရနဲ့ပူးပေါင်းဆောင်ရွက်နေပြီးပါဝင်သူတွေကိုတရုတ်တာဝန်ရှိသူတွေကိုပြန်လည်လွှဲပြောင်းပေးနေတယ်လို့ VOA ကိုဖြေထားပါတယ်ညာ။ရုပ်တံသတင်းတောက်ဟောင်းလည်းဖြစ်မှတ်တမ်းရုပ်ရှင်ဒါရိုက်တာတူလည်းဖြစ်တဲ့ရှင်ဒေဝီကိုအကြမ်းဖက်မှုတိုက်ဖျက်ရေးပုံမှားတွေနဲ့ရန်ကုန်တိုင်းမြောက်ကလာပါစစ်ခုံရုံးကနေထောင်နဲ့တသက်တကျွန်းပြစ်ဒဏ်ချမှတ်လိုက်ပါတယ်။မှတ်တမ်းရိုက်ကူးရေးအတွက်မှာယူထားတဲ့ drone သွားယူမှာဖမ်းဆီးခံရတာဖြစ်ပြီးအဲ့ဒီ drone နဲ့ပတ်သက်လို့ပဲအကြမ်းဖက်ပုံမှားတွေနဲ့ဆွဲဆိုခံရတာလို့မိတ်ဆွေအတိုင်းဝိုင်းကတစ်ဆင့်သိရပါတယ်။ရှင်ဒီဝီကအရင်ကရုပ်တံသတင်းတောက်တူဖြစ်ခဲ့ပြီးနောက်ပိုင်းမှာမှတ်တမ်းရုပ်ရှင်ဒါရိုက်တာဖြစ်မှတ်တမ်းရုပ်ရှင်ပေါင်းအတော်များများရိုက်ကူးခဲ့တယ်လို့နိုင်ငံတကာရုပ်ရှင်ပွဲတော်ဆုတွေကိုလည်းရခဲ့ဘူးသူဖြစ်ပါတယ်။အခုအမှုပါတရားဆွဲဆိုခံရတဲ့ drone ဟာရက်ကူးအတွက်အသုံးပြုဖို့ဖြစ်တယ်လို့မိတ်ဆွေအတိုင်းဝိုင်းကပြောပေမဲ့အခုမှုကိုစစ်ခုံရုံးကနေစစ်ဆေးတာကြောင့်တရားခွင်မှာရှင့်နေရှိရနဲ့ခုခံခြေပောက်ခွင့်မရခဲ့ပါဘူးမြန်မာနိုင်ငံတွင်သတင်းမီဒီယာလုပ်ငန်းနဲ့ဆက်ဆက်ပြီးလူ63ဦးဖမ်းဆီးထိန်းသိမ်းခံထားရတယ်လို့ RSF နေစီမချာသတင်းတောက်များအဖွဲ့ကထုတ်ပြန်ထားပါတယ် AAPP နိုင်ငံရေးအကျဉ်းသားများကာဝယ်ဆောင်ရှောက်ရေးအသေးအမှတ်တမ်းတွေရဆွေးနော့စစ်တပ်ကအနာသိမ်းပြီးနောက်ပိုင်းနိုင်ငံရေးနဲ့ပတ်သက်လို့စွဲချက်တွေနဲ့လက်ရှိဖမ်းဆီးထားသူ2000နီးပါးရှိနေပါတယ်အခုနောက်ပိုင်းနိုင်ငံရေးအရဖန်ဆီးခံရသူအတော်များများကိုအကြမ်းဖက်မှုပုံမှဆွဲချက်တွေနဲ့ဖန်ဆီးတာလည်းဖြစ်ပါတယ်ညာ Florida ပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis နဲ့ကုလသမဂ္ဂသမ္မတဟောင်း Nikki Haley တို့ဟာ Iowa ပြည်နယ်ဗိုလ်ထုံးနေညာပိုင်းမှာ Republican Party သမ္မတလောင်းနေရာအတွက်စကားစစ်ထိုးချဖို့ရှိပါတယ်ဒါဟာ Republican Party နဲ့သမ္မတလောင်းရွေးချယ်ဖို့အတွက် Iowa မှာမစတင်ခင်နောက်ဆုံးစကားစစ်ထိုးချတာပါဒါပေမဲ့သမားလောင်းအဖြစ်ထိတ်ဆုံးကတစ်ပြေးနေတဲ့သမားဟောင်းဒေါ်နယ်ထရမ့်ကတော့ဒီစကားစထိုးဝဲမှာပါဝင်မှုထပ်မံညှင်းဆိုခဲ့ပါတယ်။ American ပြည်တော်စုအနောက်အလယ်ပိုင်းဒေသမှာရှိတဲ့ Iowa ပြည်နယ်မှာစစ်တမ်းတွေရထရမ့်ကအခုစကားစထိုးကြမဲ့ DeSantis နဲ့ Haley တို့ထက်30ရာခိုင်နှုန်းကနေ40ရာခိုင်နှုန်းထိဥဆောင်နေကြောင်းပြသနေပါတယ်။ဒါကြောင့် CNN သတင်းဌာနစကားစထိုးပွဲကိုထရမ့်ကညှင်းဆိုခွင့်ရှိတာပါ။တစ်ဖက်မှာတော့ Fox News သတင်းဌာနမှထုတ်လွှင့်မဲ့မဲဆန္ဒရှင်တွေနဲ့တွေ့ဆုံပွဲမှာတော့ Trump ပါဝင်ရမှာဖြစ်ပါတယ်။ဒါပေမဲ့ Trump ကိုပြိုင်ဘက်တွေကမေးခွန်းတိုက်ရိုက်မေးမြန်းစိန်ခေါ်တာမျိုးတော့ခွင့်ရမှာမဟုတ်ပါဘူး။လက်ရှိမှာတော့အကျိုးစစ်တမ်းတွေရရာဇဝတ်မှု60မှုနဲ့စံချိန်တင်ဆွဲချက်တင်ခံထားရတဲ့သမ္မတဟောင်း Trump မှာ Republican မဲဆန္ဒရှင်တွေကြားမှာတိတိတတ်တာအသာစီးရနေပြီးမလကုံမှာပါတီသမ္မတလောက်အဖြစ်ရွေးချယ်ခံရဖို့ဖြစ်လာနိုင်တယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ။
ထိတ်တန့်ရောက်သတင်းတွေကိုကိုငင်းချမ်းအေးပြောပြပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေကိုတင်ပြပါမယ်မြန်မာနိုင်ငံကနေအထုတ်လိုက်ဇက်တိုက်ထွက်လာချတဲ့ရိုဟင်ဂျာဒုက္ခသည်တသန်းကျော်ရှိမယ်လို့ကုလသမဂ္ဂကခန့်မှန်းပါတယ်တချို့အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာပဲနေထိုင်ကြပေမဲ့တချို့ကတော့လေတွေနဲ့အင်ဒိုနီးရှားနိုင်ငံကိုထွက်ကြပါတယ်သူတို့ကိုအရင်ကဒုက္ခသည်တွေနေခဲ့ဘူးတဲ့နေရာတွေမှာပဲပြောင်းရွှေ့အခြေချဖို့အင်ဒိုနီးရှားအာဏာပိုင်တွေကစဉ်းစားနေကြပါတယ်အာဒီယာဥတ်မာပြပို့ထားတဲ့သတင်းဆောင်မကိုမဆုမွန်ပြောပြပါမယ်ရှင်
အင်ဒိုနီးရှားရိုင်ယာကျွန်းစုတွေကအဓိကဘတ်တမ်ကျွန်းကနေကီလိုမီတာ40လောက်ဝေးတဲ့ကျွန်းတသေးလေးဖြစ်တဲ့ဂလန်ကျွန်းမှာပါ။အိနီးချင်းစင်ကာပူနဲ့မိုင်50ကျော်ကီလိုမီတာအဖြစ်84ကီလိုမီတာဝေးပါတယ်။ဒီကျွန်းမှာတစ်ခါတုန်းကဗီယက်နမ်ဒုက္ခသည်တွေနေသွားခဲ့ဘူးတဲ့ဘားတိုက်ဟောင်းတွေကျန်နေပါတယ
်။
အရင်ကဒီလိုဘားတိုက်တွေထောင်ထဲကြီးရှိခဲ့တာပါ။အခုတော့တခုပဲကျန်မာတော့တယ်။တခြားဆောက်ဦးတွေကသစ်သားတွေနဲ့စောက်တာဆိုတော့ဖြစ်စည်းလိုက်ပါပြီ။
အသက်50အရွယ်အဘူနာဝက်စ်ထနာဟိုလိုဟာအရင်တုန်းကဒုက္ခသည်စခန်းမှာလုံခြုံရေးတာဝန်ယူခဲ့သူပါကလေးဘဝကလေးကအဲ့ဒီကျောင်းမှာသူကနေထိုင်ခဲ့တာပါဘီယက်နမ်ဒုက္ခသည်မိသားစုတစုနဲ့တိတ်ကိုရင်းနှီးခဲ့ပြီးတော့ဘီယက်နမ်ကလေးငယ်တွေနဲ့ကစားခဲ့ဘူးတာကိုသူကအမှတ်တရပြန်ပြောပြပါတယ်1989ကနေ1996ခုနှစ်အထိအဲ့ဒီကျွန်းဟာဗီယက်နမ်ကနေထွက်ပြေးလာတဲ့ဒုက္ခသည်တွေနေထိုင်ခဲ့တာပါအများစုကတော့လှေတွေနဲ့ရောက်လာကြတာပါတခြားကမ်ဘောဒီးယားနဲ့လာအိုနိုင်ငံသားတွေလည်းအလားတူပါပဲခံမှန်းချေဒုက္ခသည်နှစ်သိန်းခွဲလောက်အတွက်ဒီကျွန်းကယာယီတဲခိုရနေအိမ်ဖြစ်ခဲ့ပါတယ်အခုတော့ပျော်ပြတ်နေတဲ့အဆောက်အဦတွေအရင်တုန်းကကျက်ချင်းဤအသင်ဆေးရုံဟောင်းနဲ့ဗီယက်နမ်ကက်သလစ်ဖျားကြောင်ဟောင်းတစ်ခုနဲ့ပြောင်းရွှေ့အခြေမချခင်မှာဆုံးပါသွားကြတဲ့ဗီယက်နမ်ဒုက္ခသည်တချို့ရဲ့တင်းကြိုင်ဟောင်းတစ်ခုလည်းရှိပါတယ်ဒီနေရာဟာကဘာလှဲ့ခီးသွားတွေလာပြီးတော့ကြီးရှုကြတဲ့နေရာတစ်ခုလည်းဖြစ်လာပါတယ်။အခုတော့ဒီကျွန်းဟာအစ်စ်ရောက်လာကြတဲ့ဒုက္ခသည်တွေကြောင့်လက်ခံရေးလက်မခံရေးအခြေတင်ညှင်းခုန်နေကြရပါပြီ။အင်ဒိုနီးရှားအနာပိုင်တွေကတော့ဂလန်ကျွန်းမှာရိုဟင်ညာဒုက္ခသည်တွေကိုလက်ခံဖို့စဉ်းစားနေပါတယ်။ရိုဟင်ညာဒုက္ခသည်တွေဟာမြန်မာနိုင်ငံကနေလှေတွေနဲ့ထွက်ပြေးလာပြီးတော့အနီးနားအင်ဒိုနီးရှားကျွန်းစုတွေကအနောက်ဘက်အစွန်ဆုံးအာချေးပြည်နယ်တွေထိဆိုက်ရောက်လာကြတာပါ။အာချေးပြည်နယ်ဘက်ကတော့သူတို့တွေစရောက်လာတာကိုအပြင်းထန်ကန့်ကွက်တာတွေနဲ့လည်းရင်ဆိုင်နေရပါတယ်။ဘပ်တန်မြို့တော်အုပ်ချုပ်ရေးအဖွဲ့ကတာဝန်ရှိတဲ့သူတွေကတော့ရိုဟင်ညာဒုက္ခသည်တွေရွှေပြောင်းအခြေချရေးစဉ်းစားနေတဲ့အကြောင်းပြောပါတယ
်။
ဒီကိစ္စနဲ့ပတ်သက်လို့ဘပ်တန်မြို့တော်အစိုးရအဖွဲ့ကဗဟိုအစိုးရအုပ်ချုပ်ရေးဌာနကိုလွှဲအပ်မှာပါ။ပြည်ပကရောက်လာတဲ့ဒုက္ခသည်အရေးကိုဗဟိုအစိုးရကပဲကင်တွေတာပါ
။ကလန်ကျွန်းသားတို့ကလည်းရိုဟင်ညာဒုက္ခသည်တွေရွှေ့ပြောင်းအခြေချလာမှာကိုစိုးရိမ်နေကြပါတယ
်။ဒုက္ခသည်တွေနဲ့ပတ်သက်လို့နောက်ဆက်တွဲပြဿနာတွေရှိနိုင်တယ်ဆိုပြီးတော့ဒီရိုဟင်ညာဒုက္ခသည်တွေကိုလက်မခံမှုဒေသခံတွေကကန့်ကွက်နေတာပါ။အာချေးပြည်နယ်ထဲမှာကိုပဲရိုဟင်ညာဒုက္ခသည်တွေရောက်တာကိုသိပြီးတော့လက်မခံခြင်းကြောင့်လေ
1990ပြည့်နှစ်နှောင်းမိုင်းနေကလေးကဂလမ်ကျွန်းနဲ့ဘတ်တန်ပတ်ပတ်လေကျွန်းတွေကိုတရားတွေနဲ့ဆက်သွဲထားတာကိုတချို့ကထောက်ပြပြီးတော့လုံခြုံရေးအရာစိုးရင်ရတယ်လို့ပြောနေပါတယ
်ဒီကျွန်းတော်ရိုဟင်ဂျာဒုက္ခသည်တွေခိုလုံမှုနေရာဖြစ်သုံးလာမယ်ဆိုရင်ကျွန်းပေါ်မှာရှိတဲ့အာဏာပိုင်တွေအနေနဲ့သူတို့ကိုဆောင်ချဖို့ဆိုတာတိတ်ကိုခတ်ပါလိမ့်မယ်
ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့စာရင်းတွေအရာကတော့ပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလနောက်ပိုင်းအာချေးပြည်နယ်ကိုစရောက်လာတဲ့ရိုဟင်ညာဒုက္ခသည်က1500လောက်ထိရှိတယ်ဆိုပြီးတော့ပြောဆိုထားကြောင်းပါရှင
်။ထိုင်းနိုင်ငံဟာနိုင်ငံခြားခီးသွွားလုပ်ငန်းမြှင့်တင်တဲ့အနေနဲ့ကမ္ဘာနိုင်ငံပေါင်း60ခုဗီဇာမလိုပဲဆက်ရောက်ဗီဇာရပ်ပေါင်း30နဲ့လာရောက်လက်ပတ်ခွင့်ပြုလိုက်ပါပြီ။တရုတ်နိုင်ငံသားတွေကိုလည်းမတ်လ1ရက်နေ့ကစပေးဗီဇာကင်းလွတ်ခွင့်ပေးလိုက်ပါတယ်။ဒီလိုဗီဇာစီးမြင့်တွေ short ပေါ့ပေးလိုက်တာကထိုင်းမှာရှိတဲ့မြန်မာလုပ်ငန်းရှင်တွေအတွက်ရောဘလို့သက်ရောက်မှုတွေရှိနိုင်မှာလဲဆိုတာကိုတော့မညူညူလွင်ကတင်ပြထားပါတယ်ရှင်
။အာဆီယံနိုင်ငံတချို့အပါအဝင်ကမ္ဘာနိုင်ငံပေါင်း60ကနိုင်ငံခြားခီးသွားဧည့်သည်တွေဟာဗီဇာမလိုအပ်ဘဲရက်ပေါင်း30အထိအလဲအပတ်ဝင်ရောက်နိုင်ပြီဖြစ်တဲ့အကြောင်းထိုင်းနိုင်ငံခြားရေးဝန်ကြီးဌာနရဲ့ကောင်စီဝင်ယုံကပြီးခဲ့တဲ့ရက်ပိုင်းကပဲထုတ်ပြန်ခဲ့ပါတယ်။ဒီလိုဗီဇာကင်းလွတ်ခွင့်တွေပေးလိုက်တာကြောင့်ထိုင်းနိုင်ငံမှာစီးပွားရေးလုပ်နေကြတဲ့မြန်မာလုပ်ငန်းရှင်တချို့ကတော့သူတို့ရဲ့လုပ်ငန်းတွေအတွေ့ပို့ပြီးအဆင်ပြေလာနိုင်တယ်လို့ဆိုကြပါတယ်။
ဆိုင်ကပိုပြီးရောင်းအကောင်းမဲ့လို့တော့မျောလင်းနေအခုလည်းနိုင်ငံသားသားတွေကိုရောင်းရပို့ရောင်းရအိန္ဒိယလာတယ်အင်ဒိုနီးရှားလာတယ်အိန္ဒိယတို့အင်ဒိုနီးရှားတို့ကြတော့သူကပထမတစ်ခေါက်စားပြီးလို့ရှိရင်နောက်တစ်နှစ်ပြန်လာဇက်တိုက်လို့လို့ပြန်လာတယ်တချို့ဧည့်သည်တွေကတချို့ကြတော့လည်းစားကြည့်ရဲ့အဲဗီယက်နမ်လည်းစားတတ်တယ်အဲမလေးရှားလည်းလာတယ်ဟုတ်ကဲ့တရုတ်တွေလည်းစားတယ်မမရအဲ့လိုနောက်ပိုင်းကျရင်စဉ်းစားရတာတရုတ်ကြိုက်တဲ့အစားအစာလေးတွေမြန်မာနဲ့လည်းဆက်ဆံမဲ့အဲ့လိုအချိုပေါင်းလေးတွေအဲ့လိုဆိုတရုတ်ကြိုက်တယ်အဲ့လိုမျိုးလေးတွေမီနူးအစ်စ်လေးတွေထည့်မယ်လို့စဉ်းစားထားတယ်ဟုတ်
အခုကတရုတ်တွေကိုဗီဇာပေးလိုက်တဲ့ဆိုခါကျတော့ဒါကျွန်တော်တို့လည်း customer တွေကိုမေးခဲ့ဘူးတယ်ပေါ့ဒီတရုတ်တွေကဘာလို့ဗီဇာ free ပေးတာတော့ဆိုရင်တို့အတွက်လည်းအဆင်ပြေတယ်ဒီပြည်သူပြည်သားတွေအတွက်လည်းတို့နိုင်ငံမှာအဆင်ပြေတယ်ဒီတို့တွေလည်းဒီ covid မှာနည်းနည်းအဆင်မပြေမှုတွေကြားထဲကနေတို့လည်းနည်းနည်းရုန်းကန်အောင်အဆင်ပြေသွားအောင်ဆိုပြီးတော့ customer တွေအားလုံးမျိုးပြောခဲ့ဘူးတယ်ဗျပြီးကြရင်တို့တွေကဒီဗီဇာ free ပေးတဲ့ဆိုရင်ကျွန်တော်တို့နိုင်ငံမှာကျွန်တော်တို့ရဲ့ကျွန်တော်အတွေ့အကြုံရကျွန်တော်တို့ business ရဆိုရင်ကျတော့အဆင်ပြေသွားတယ်ဗျအဲခါတိုင်းနေတဲ့ဆိုရင်ကျွန်တော်တို့ရောင်းကအရင်ပါတယ်ဗျဒီအခွက်တရုတ်တွေဝင်လာခါကျွန်တော်တို့ရောင်းကတခါတည်းအများကြီးထိုးတက်သွားတယ်ပေါ့ဗျာအခုဒီ Vietnam တွေကျွန်တော်တို့ဒီ Big C မှာဆိုရင် main ကတော့ Vietnam ပေါ့ Vietnam တွေဆိုရင်ကျတော့ကျွန်တော်တို့အလောက်ထိတိတာနေတယ်လို့တော့မထင်ဘူးဗျာဒါပေမဲ့တရုတ်တွေလည်းပတ်သက်ပြီးတော့ဆိုရင်ကျတော့တရုတ်တွေကျွန်တော်တို့ဆိုင်မှာလာတယ်လာပြီးတော့ပစ္စည်းတွေအများကြီးဝယ်သွားတယ်တို့တွေကဒီonline marketing နဲ့လုပ်တယ်လေ online marketing နဲ့လုပ်တော့ကျွန်တော်တို့အနေနဲ့ကတော့တရုတ်တွေဝင်လာတာတော့အရေးအဆင်ပြေတယ်လို့ကျွန်တော်မြင်ထင်ပါတယ်ဗျာ
ဒီနိုင်ငံ60ထဲမှာစင်ကာပူမလေးရှားအင်ဒိုနီးရှားဖိလစ်ပိုင်ဗီယက်နမ်လာအိုစတဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေပါဝင်ပေမဲ့မြန်မာနဲ့ကမ္ဘောဒီးယားနှစ်နိုင်ငံကတော့ဆက်ရောက်ဗီဇာ14ရက်ပဲပေးမှာဖြစ်ပါတယ
်အဲကျွန်တော်တို့မြန်မာနိုင်ငံကိုလည်းအဲ့လိုမျိုးပေးရင်တော့ကောင်းမှာပေါ့နော်အဲကျွန်တော်တို့ခီးသွားလုပ်ငန်းသမားတွေကတော့ဒီပို့ပြီးတော့လားလဲလူများလို့ရှိရင်တော့ပို့ပြီးတော့ဟိုအလဲပတ်တွေပို့ရတာပေါ့နော်အလုပ်အကိုင်းပို့ပြီးတော့အဆင်ပြေတာပေါ့မြန်မာနိုင်ငံကိုလည်းပြေးလို့ရှိရင်တော့ပို့ပြီးတော့ဟိုဝမ်းတာကြရပါတော့။အဲနောက်မကြခင်မှာတော့ဖြစ်လာမယ်လို့တော့ထင်ပါတယ်။တခြားနိုင်ငံတွေကိုလည်းပေးပြီဆိုတော့လေမြန်မာနိုင်ငံလည်းအနည်းဆုံးအဲကတ်လျက်နိုင်ငံလည်းဖြစ်တယ်မြန်မာထန်းနိုင်ငံကိုလည်းလားလေလူပါမြန်မာနိုင်ငံကနေတော်တော်များကြတာလေ။များကြတယ်ဆိုတော့ဟိုအဲ့လိုမျိုးပေးရင်တော့ပို့ပြီးတော့လာမယ်လို့ညွှန်မှန်းရတာပေါ့နော်။အဲ့လိုမျိုးဟုတ်ကဲ့ဟုတ်ကဲ့
ကျွန်တော်တို့မြန်မာနိုင်ငံသားအနေနဲ့ဆိုရင်တော့ကျွန်တော်တို့ဗီဇာတော့ပေးစီရှင်တယ်ပေါ့ဗျာအခုကနိုင်ငံရေးရဲ့အခြေအနေကြောင့်လည်းအဆင်မပြေဘူးဆိုခါကြတော့လေကျွန်တော်အထင်နဲ့ပေါ့ဗျာကျွန်တော်လာတော့ဒီလိုမျိုးပေါ့ဒီကျွန်တော်တို့ကလူငယ်တွေပေါ့လူငယ်တွေကတချို့တော့တတ်နိုင်တဲ့လူတွေတတ်နိုင်ပတ်စံတတ်နိုင်တဲ့လူတွေဆိုရင်ဒီနိုင်ငံခြားထွက်ပြီးတော့အတွေ့အကြုံလေးတွေကျွန်တော်ယူစေရှင်တယ်ဒါပေမဲ့ကျွန်တော်အမြင်နဲ့ပေါ့ဗျာဗီဇာကို14ရက်ထက်ပို့ပြီးတော့ဒီတရုတ်တွေတခြားနိုင်ငံတွေကိုပေးထားလို့ပေးစေရှင်တယ်ပေါ့ဗျာ
အခုလိုနိုင်ငံ60ကိုဗီဇာမလိုပဲရက်ပေါင်း30နေထိုင်လဲပတ်နိုင်ကြောင်းတည်မထုတ်ပြန်ပြီးရက်ပိုင်းအလိုကပဲထိုင်းနဲ့တရုတ်အစိုးရနှစ်နိုင်ငံကြားကနောက်ဆုံးသဘောတူညီချက်တစ်ခုအဖြစ်လာမယ့်မတ်လ1ရက်နေ့ကစပြီးနှစ်နိုင်ငံအပြန်အလှန်ခီးသွားဗီဇာမလိုပဲလဲပတ်နိုင်တော့မှာဖြစ်တဲ့အကြောင်းထိုင်းဝန်ကြီးချုပ်ဆရက်တာထဝစ်စင်းကပြောကြားခဲ့ပါတယ်အရင်ကတရုတ်ခီးသွားတွေအတွက်ထိုင်းနိုင်ငံခီးသွားလာရေးမြင့်တင်မှုကြိုးပမ်းမှုတစ်စိတ်တစ်ပိုင်းအဖြစ်ထိုင်းနိုင်ငံကတရုတ်ခီးသွားတွေရဲ့ဗီဇာလိုအပ်ချက်တွေကိုရှော့ပေါ်ပေးခဲ့တဲ့ကာလကအခုဖေဖော်ဝါရီလနောက်ဆုံးမှာကုန်ဆုံးမှာဖြစ်တာကြောင့်ဝန်ကြီးချုပ်ထဝစ်စင်ကတရုတ်နိုင်ငံသားတွေအတွက်ဗီဇာစည်းကမ်းသတ်မှတ်ချက်တွေကိုဆွလွန်လိုက်တဲ့အကြောင်း2024ခုနှစ်ဇန်နဝါရီလ2ရက်နေ့ကသတင်းတောက်တွေကိုပြောဆိုခဲ့တာပါပြီးခဲ့တဲ့2023ခုနှစ်အတွင်းမှာထိုင်းနိုင်ငံကိုလာရောက်လည်ပတ်ကြတဲ့နိုင်ငံသားသားခရီးသွားဧည့်သည်ပေါင်းက29တန်းရှိခဲ့ပြီးမလေးရှားနိုင်ငံကလာတဲ့ဧည့်သည်တွေကအများဆုံးဖြစ်ပါတယ်။တရုတ်ကတော့ဒုတိယအများဆုံးဖြစ်တယ်လို့ထိုင်းခရီးသွားနယ်အာကစားဝန်ကြီးဌာနကသတင်းထုတ်ပြန်ထားတာပါ။အခု2024မှာတော့နိုင်ငံသားသားခရီးသွားဧည့်သည်35တန်းအထိလာရောက်လည်ပတ်ဖို့မျှော်လင့်ထားတယ်လို့လည်းပြောဆိုထားပါတယ်ရှင်။ကျွန်မညညလွင်ပါ
စစ်တပ်အုပ်ချုပ်မှုအောက်ကလွတ်မြောက်ရေးလက်နက်ကိုင်လှုပ်ရှားမှုတွေဟာဤပညာကိုအခြေခံတဲ့တော်လှန်ရေးတရက်ကိုပြောင်းလဲလာတယ်လို့မန္တလေးပြည်သူ့ကာကွယ်ရေးတပ်မတော်ခေါ် PDF အဖွဲ့ဝင်တွေကပြောပါတယ်။ပြီးခဲ့တဲ့နှစ်အတွင်းတိုက်ပွဲတွေမှာအဝေးတွင်တိုက်ခိုက်ရေးဒရုန်းယာဉ်တွေကိုသုံးနိုင်ခဲ့တဲ့အတွက်စစ်ရေးအရာရေးသားခဲ့တယ်လို့လည်းပြောပါတယ်။နိုင်ငံတကာစစ်ရေးပဋိပက္ခတွေကြားအဝေးတွင်ဒရုန်းယာဉ်တွေအသုံးပြုမှုနဲ့ကျင့်ဝတ်လိုက်နာရေးအခြေအတင်ဆွေးနွေးမှုတွေရှိနေချိန်မှာပဲမြန်မာနိုင်ငံကလက်နက်ကိုင်ပြိပခါတွေချာမှလဲဒရုန်းရှင်နဲ့ဤပညာထွေကိုအသုံးပြုမှုပုံများလာတာပါ AFP သတင်းဌာနနဲ့တွဲဆုံမေးမြန်းချက်တွေကိုအခြေခံပြီးကုသိန်းထိုင်ဦးကပြောပြထားပါတယ်ရှင
်စစ်တပ်အုပ်ချုပ်မှုကလွတ်မြောက်ရေးလက်နက်ကိုင်လှုပ်ရှားမှုတွေဟာဤပညာကိုအခြေခံတဲ့ဒေါ်လာရေးတက်ကိုပြောင်းလဲလာတယ်လို့မန္တလေးပြည်သူ့ကာကွယ်ရေးတပ်မတော်ခေါ် PDF အဖွဲ့ဝင်တွေကပြောပါတယ်ဒီကရနေ့အတွင်းတိုက်ပွဲတွေမှာအဝေးထိန်တိုက်ခိုက်ရေးဒရုန်းယာဉ်တွေကိုအသုံးပြုနိုင်ခဲ့တဲ့အတွက်စစ်ရေးအရာရေးသားခဲ့တယ်လို့ပြောဆိုပြီးဒီအဝေးထိန်ဒရုန်းယာဉ်တွေဟာ Generation Z လို့ခေါ်တဲ့လူငယ်တွေကိုပိုင်နည်းပညာတွေနဲ့တီထွင်ထားတဲ့တိုက်ပွဲဝင်လက်နက်ဖြစ်တယ်လို့လည်း AFP သတင်းဌာနကပြောပါတယ် တိုက်ပွဲတွေမှာစီရင်ရသာစီရခဲ့တယ်ဆိုတာကိုမန္တလေးပြည်သူ့ကာကွယ်ရေးတပ်မတော်ခေါ် PDF အဖွဲ့ drone တာဝန်ခံကိုစိုးသူရစောကပြောတာပါ
လက်နက်ခဲယံထုတ်နိုင်ဖို့လက်နက်ကြီးထုတ်နိုင်ဖို့လေရင်ဆိုတာဝေလာဝေးပေါ့ထုတ်နိုင်ဖို့ရတော့ကျွန်တော်တို့မှာပတ်စံလည်းမရှိဘူးကျွန်တော်တို့နည်းပညာလည်းမရှိဘူးဘယ်နိုင်ငံတကာရဲ့အကူအညီမှလည်းကျွန်တော်တို့မရအဲ့တော့ကျွန်တော်တို့ဒီကျွန်တော်တို့မှာရှိနေတဲ့နည်းပညာပေါ်မှာအခြေခံပြီးတော့မှရန်သူကိုကောင်တာဘက်လန့်လုပ်နိုင်ဖို့ရတဲ့အတွက်ကျွန်တော်တို့စ조사ခြင်းဖြစ်တယ်။အဲ့လို조사ကြတဲ့အခါမှာdrone ကိုအသုံးပြုပြီးတော့မှဒီဝါမြောက်စစ်စင်ရေးတွေကျွန်တော်တို့ဖော်ဆောင်မယ်။ drone တပ်ဖွဲ့ပြန်တန်းလာပြီ။ drone ကစစ်စင်ရေးဝင်ပြီ။ drone နဲ့ပုံကျဲပြီဆိုလို့ရှိရင်ရန်သူဘက်ကနေပြီးတော့မှဒါဖွဲ့စည်းပုံပြတ်တဲ့အထိပေါ့နော်ဖွဲ့စည်းပုံပြတ်တဲ့အထိကိုကိုသူတို့အနေနဲ့ဒုက္ခရောက်တယ်တကယ်စစ်မြေပြင်မှာလည်း drone စစ်စင်ရေးကြောင့်မလို့ drone ဘုံသီးတွေကြောင့်မလို့ drone နဲ့ဘုံကျဲတိုက်ခိုက်တဲ့အတွက်ကြောင့်မလို့ရန်သူဘက်ကထိခိုက်ကြဆုံးမှုတွေအများအများရှိတယ်ဆိုတဲ့ကိစ္စကိုဒါဖန်ဆီးရမိတဲ့တုံ့ပန်းတွေကိုစစ်စီမေးမြန်းတဲ့အခါမှာဆိုသူတို့ရဲ့ဖက်ဆိုချက်တွေအရာကျွန်တော်တို့သိရှိရပါတယ်တချို့ပွဲကြီးတွေမှာဆိုလို့ရှိရင်ဒါကျွန်တော်တို့အလုံးကြီးယာကနန်းထိအသုံးပြုပြီးတော့မှနော်ရာကနန်းထိအသုံးပြုပြီးတော့မှတိုက်ခဲ့ရတဲ့ကျွန်တော်တို့အသုံးပြုခဲ့တဲ့တိုက်ပွဲတွေလည်းရှိပါတယ် drone နဲ့ပတ်သက်လို့ပဲဖြစ်ဖြစ်ပေါ့နော်ဘယ်နိုင်ငံသားတိုင်းပြည်နဲ့ဘယ်နိုင်ငံသားပညာရှင်ရဲ့အကူအညီမှကျွန်တော်တို့မရရှိခဲ့ပါဘူးအားလုံးကကျွန်တော်တို့generation z လူငယ်တွေရဲ့တီထွင်ကြံစမှုတွေနဲ့ပဲဒီ drone နည်းပညာတွေကတိုးတက်အောင်မြင်လာတာဖြစ်ပါ
ဒီမိုကရေစီနဲ့လွတ်မြောက်ရေးတပ်ဖွဲ့တွေမှာ drone ရင်းတွေသုံးတဲ့နည်းပညာကိုသာမကပဲတခြားဉာဏ်ပညာကိုအခြေခံတဲ့နီလန်ပေါင်းစုံအသုံးပြုသွားမယ်ဆိုတာကိုပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးခေါ် PDF အဖွဲ့ကကိုမုံတိုင်းကလည်းပြောပါတယ
်။ဟုတ်ကဲ့ဉာဏ်ပညာကိုအခြေခံတဲ့ဒေါ်လာရေးတစ်ခုတော့ဆင်နွှဲရမယ်။အဲ့တော့လက်နက်ကင်ဒေါ်လာရေးလို့ဆိုပေမဲ့လည်းကျွန်တော်ဉာဏ်ပညာကိုအခြေခံတဲ့ဒေါ်လာရေးကိုပဲလုပ်ပါတယ်။လို့တော့ drone ဆိုတဲ့ကိစ္စလိုဟာမျိုးကအဆပါလေ။ဆိုလိုချင်တာက drone မှမဟုတ်တခြားနည်းပညာကိုအသုံးပြုပြီးတော့ရန်သူဘလို့ခြေမုံလို့ရမလဲဆိုတဲ့ဟာမျိုးကျွန်တော်တို့အနေနဲ့စဉ်းစဉ်မပြတ်စ조사အားထုတ်နေတာမျိုးအမြဲတမ်းဒီတက်ကရှိပါတယ
်တိုက်ခိုက်ရေး drone ရင်သုံးပြုတဲ့နည်းပညာတွေကိုတခြားမြန်မာစစ်တပ်ကိုလက်နက်ကင်တိုက်နေတဲ့တိုင်းသားအဖွဲ့အစည်းတွေကိုလည်းမျှဝေပေးခဲ့တယ်လို့ကိုစိုးသူရစောကပြောပါတယ်လူမျိုးရေးတိုက်ပွဲတွေမှာလက်နက်ကင်တိုက်ပွဲပုံစံတွေပြောင်းလဲလာတာကို TNL တောင်းပလောင်လူမျိုးရေးအဖွဲ့ပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးတာအိကျော်ကလည်းပြောပါတယ်
ညာတော့တမယူကြတိုက်ပွဲဝင်တာပေါ့ဒီသူရဲ့ခစ်အရာကိုဖြစ်လာတဲ့ဟာလို့တော့ပြောလို့ရတယ်ဘူးနော်အရင်တော့ဒီတောက်ကျွန်တော်ပြစင်တော်ရင်စားရခြင်းတော့ဒီလက်လုတ်တနတ်လည်းကပဲစားတယ်ပေါ့နော်တဖြည်းဖြည်းနဲ့ကျမဒီတလုံးထိုးဒီမျိုးမောင်းပြန်တိုင်းပဲအစ်စ်တို့ဘာလို့ဖြက်ပြန်ဖြစ်လာတာပေါ့အခုလည်းဒီသူက drone ခစ်ရောက်သွားပြီလို့ပြောလို့ရတယ်ပေါ့ဒါကတော့ခင်းနဲ့ညီစနစ်နဲ့အညီတွားရတဲ့အပိုင်းရှိတာဒီနီးပညာနဲ့တိုက်ခိုက်ရတဲ့ခစ်ရောက်ပြီလို့တော့ပြောလို့ရတယ်ပေါ့
တမိုင်းမှာတရုတ်စစ်တပ်ကိုရှင်ပြိုင်ဖို့အတွက် replicator လို့နာမည်ပေးထားတဲ့ drone ရင်အစီအစဉ်တစ်တမျိုးကိုအမေရိကန်စစ်တပ်ကစတင်တီထွင်ခဲ့ပြီး2023ခုနှစ်ဩဂုတ်လမှာစစ်မြေပြင်သုံးအသေးစား drone တွေပေါ်လာတာကိုပက်ဒဂွန်စစ်တပ်နောက်ချုပ်ကပြောဆိုထားပါတယ်။နိုင်ငံတကာလက်ထက်ကိုင်ပဋိပက္ခတိုက်ပွဲတွေမှာအထူးသဖြင့်ယူကရိန်းနိုင်ငံတွေကစစ်မြေပြင်တွေမှာရုရှားဘက်ကရောယူကရိန်းစစ်တပ်ဘက်ကပါအဝေးထိန် drone ရင်တွေအသုံးပြုပြီးတိုက်ခိုက်တဲ့သတင်းတွေအဲ့ဒီ drone ရင်တွေကိုပြစ်ချဖျက်ဆီးလိုက်တဲ့သတင်းတွေနေ့စဉ်လို့လို့ထွက်ပေါ်နေပါတယ်။ဒါကြောင့်လဲဒီမိုကရေစီရေးတိုက်ပွဲဝင်နေတဲ့လက်နက်ကိုင်အဖွဲ့တွေအသုံးပြုတဲ့ drone ရင်နဲ့နည်းပညာတွေကိုမြန်မာစစ်တပ်ဘက်ကလည်းကောင်းကောင်းအသုံးပြုမယ်ဆိုတာတန်တရားဖြစ်စရာတော့မရှိပါဘူ
း။စပြီးတော့ဖုန်းကြီးတွေတုံးတုံးမှာဆိုတော့ကျွန်တော်
ဒီလက်နက်ရဲ့ထိရောက်မှုကိုနိုင်ငံတကာစီးရေးကျွမ်းကျင်သူတွေအသိအမှတ်ပြုတဲ့ဒီချိန်ထဲမှာတိုက်ခိုက်ရေး drone ရင်တွေဟာဖိနှိပ်ခံတွေလွတ်မြောက်ရေးအတွက်အသုံးပြုသူတွေရှိနိုင်တယ်လို့ဖိနှိပ်တဲ့အုပ်ချုပ်ရေးအဖွဲ့ကြီးအတွက်အသုံးပြုတာမျိုးတွေလည်းရှိလာနိုင်ပါတယ်။ drone ရင်ကိုကျင့်ဝတ်စည်းကမ်းနဲ့ညီအသုံးပြုဖို့အခြေအနေဆွေးနွေးမှုတွေလည်းရှိလာနေပါတယ်။တိုက်ခိုက်ရေး drone ရင်တွေဟာရပ်သားပြင်းမှတ်တွေကိုတိုက်ခိုက်တာမျိုးမဖြစ်စေဘဲလူခွင့်ရေးတရားမျှတရေးနဲ့ဖိနှိပ်ခံရတဲ့လူမှုအတိုင်းအဝိုင်းလွတ်မြောက်ရေးအတွက်ကျင့်ဝတ်နဲ့ညီအသုံးပြုသူတွေရဲ့လက်ထဲမှာအမြဲတစေရောက်နေဖို့ဆိုတာကတော့စိတ်ကူးရဲ့မျှော်လင့်ချက်တစ်ခုအဖြစ်ရှိနေသေးပါခင်ဗျာ။
ဒီနေ့2024ခုနှစ်အတွင်းကမ္ဘာလူဦးရေထက်ဝင်နေပါရှိတဲ့နိုင်ငံပေါင်း50ကျော်ကခမန်းချေလူဦးရေတန်း 4,000 လောက်ရွေးကောက်ပွဲတွေမှာမဲပေးချရဖို့ရှိနေပြီးဒါဟာဖြင့်ကမ္ဘာတဝန်းဒီမိုကရေစီအုပ်ချုပ်မှုတွေအတွက်ကြီးမားတဲ့စမ်းသပ်မှုတစ်ခုလည်းဖြစ်ပါတယ် ဒီလိုမဲပေးမှုတွေကနေထွက်ပေါ်လာမဲ့ရလဒ်တွေကလာမယ့်နှစ်အတော်ကြာကမ္ဘာနိုင်ငံရေးကိုပုံဖော်သွားနိုင်တဲ့အကြောင်း Henry Richway ပေးပို့ထားတဲ့သတင်းဆောင်မကိုတော့မက်ခင်ဖြူထွေးကတင်ပြပေးပါမယ်ရှင်
ဒီနှစ်2024ခုနှစ်ထဲကမ္ဘာနိုင်ငံအတော်များများမှာရွေးကောက်ပွဲတွေကျင်းပဖို့ရှိနေပြီးဒီလ6ရက်နေ့ကဘင်္ဂလားဒေ့ရှ်နိုင်ငံမှာကျင်းပခဲ့တဲ့ရွေးကောက်ပွဲကတော့ဒီနှစ်ထဲမှာပထမဆုံးဖြစ်ပါတယ်။အဲ့ဒီရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်ရှိခ်ဟာစီနာကပဲ5ချိန်မြောက်ဝန်ကြီးချုပ်အဖြစ်နဲ့ချက်မှတ်ရွေးကောက်ခံခဲ့ရတာပါ။ထိုင်ဝမ်မှာလည်းဇန်နဝါရီလ23ရက်နေ့ကျရင်ရွေးကောက်ပွဲတွေကျင်းပဖို့ရှိပါတယ်။ထိုင်ဝမ်ကျွန်းကိုတရုတ်ကအင်အားသုံးပြန်သိမ်းယူနိုင်တဲ့ဆိုတဲ့ချင်းချောက်မှုကဒီရွေးကောက်ပွဲမှာအဓိကလွှမ်းမိုးနေတဲ့အကြောင်းအရာတစ်ခုဖြစ်ပါတယ်။ဒီလရွေးကောက်ပွဲဟာထိုင်ဝမ်အနာဂတ်အတွက်သာမကအင်ဒိုပစိဖိတ်ဒေသညီညွတ်ရေးနဲ့ဒီညရေးအတွက်ပါအဆုံးဖြတ်ပေးမယ်အနာဂတ်ခေါင်းဆောင်ကိုရွေးချယ်ရမှာဖြစ်တယ်လို့လက်ရှိအာဏာရ Democratic Progressive Party ကသမ္မတကိုယ်စားလှယ် William Lyon ကပြောပါတယ်
။ချင်းချင်းရောက်選出台灣未來的國家領導人
ထိုင်ဝမ်နိုင်ငံကိုအဆုံးဖြတ်ပေးမယ့်ခေါင်းဆောင်တွေကိုရွေးချယ်တာသာမကအင်ဒိုပစိဖိတ်ဒေသရဲ့ညီညာရေးနဲ့တည်ငြိမ်ရေးအတွက်ပါအဆုံးဖြတ်ဖြစ်စီပါလိမ့်မယ်မဟုတ်ဘူးလားဗျာ
လူဦးရေ289တန်းရှိတဲ့အင်ဒိုနီးရှားနိုင်ငံမှာလည်းသမ္မတသစ်ရွေးချယ်ဖို့ရှိလာတဲ့ရွေးကောက်ပွဲကျင်းပဖို့ရှိနေပြီးကမ္ဘာမှာတနည်းတဲ့လူဦးရေအများဆုံးမဲပေးကြမယ့်နေ့တစ်နေ့လည်းဖြစ်ပါတယ်ပါကစ္စတန်နိုင်ငံမှာလည်းဖေဖော်ဝါရီလထဲမှာပဲလွှတ်တော်ရွေးကောက်ပွဲတွေကျင်းပပါလိမ့်မယ်အတိုက်ခံခေါင်းဆောင်ဝန်ကြီးချုပ်ဟောင်းအီမရာခန်ကတော့နိုင်ငံတော်လူ့ဝတ်ချက်တွေပေါက်ကြားအောင်လုပ်မှုနဲ့အကျဉ်းချခံထားရပြီးသူကတော့သူ့မှာအပြစ်မရှိဘူးလို့ညှင်းဆိုထားတာလည်းဖြစ်ပါတယ်။ရုရှားနိုင်ငံမှာတော့လာမယ့် match လာတဲ့သမ္မတရွေးကောက်ပွဲကျင်းပဖို့ရှိနေပြီးလက်ရှိအာဏာရဗလာဒီမီယာပူတင်ပဲပြန်ရွေးခံရဖို့တေချာသလောက်ရှိနေတယ်လို့ဥရောပပြည်ပြောင်းလဲရေးစင်တာ Center for European Reform က Ian Bone ကပြောပါတယ်
။ He has control of all of the administrative machinery.required to make sure
သူပေါ်ထောက်ခံမဲ့မရအောင်လုပ်နိုင်မဲ့စီမံအုပ်ချုပ်မှုရန်ရအားလုံးကိုသူကပဲထိချုပ်ထားတာပါ။ဒါကြောင့်လာမယ့်6နှစ်2030ခုနှစ်လောက်အထိကတော့ပူတင်ပဲဖြစ်လာမှာပါ
။ကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံအိန္ဒိယမှာလည်းလာမယ့်ဧပြီနဲ့မေလကြားမှာလွှတ်တော်ရွေးကောက်ပွဲတွေကျင်းပဖို့ရှိပါတယ်။ဝန်ကြီးချုပ်နရင်ဒရာမိုဒီဦးဆောင်တဲ့ BJP ပါတီကအများစုအနိုင်ရနိုင်ခြေအလားအလာရှိနေပါတယ်။အိန္ဒိယနိုင်ငံရေးသတင်းတော်ပူရှ်ဆာရက်ဖ်ကအခုလိုသုံးသပ်ပြောဆိုပါတယ
် These are very significant elections because there are clearly
တိုင်းပြည်မှာလည်းတလောထင်မြင်ယူဆချက်နှမျိုးရှိနေတာကြောင့်ဒီရွေးကောက်ပွဲတွေကအင်မတန်ကိုမှအရေးပါတဲ့ရွေးကောက်ပွဲဖြစ်ပါတယ်တခုက BJP ပါတီဟာလူမှုအသိုင်းအဝိုင်းအတွင်းကွဲပြားမှုတွေဖြစ်အောင်လုပ်နေတယ်လို့ယူဆကြတာရှိသလို BJP ဟာအမျိုးသားလူညုံရေးကိုပို့ပြီးတော့အာယုံဆိုင်လှုပ်ဆောင်နေတယ်ဆိုတော့နောက်ထပ်အယူဆတစ်ခုလည်းရှိနေပါတယ်
မက္ကဆီကိုနိုင်ငံမှာလဲဇွန်လ2ရက်နေ့ကျရင်သမ္မတရွေးကောက်ပွဲကျင်းပဖို့ရှိနေပြီးဒီရွေးကောက်ပွဲကမက္ကဆီကိုအတွက်သမိုင်းမှတ်တိုင်တစ်တစ်ခုလဲဖြစ်လာနိုင်တယ်လို့မက္ကဆီကိုရွေးကောက်ပွဲသုံးသပ်သူတို့ဖြစ်တဲ့ပက်ထရီစီယိုမိုရလက်စ်ကပြောပါတယ်
။ También es un evento histórico por la posibilidad de que por
ရွေးသမီးတူပထမဆုံးအချိန်မက္ကဆီကိုနိုင်ငံကိုအုပ်ချုပ်လာနိုင်တဲ့အလားအလာတွေရှိနေတာကြောင့်သမိုင်းဝင်ရွေးကောက်ပွဲဖြစ်လာနိုင်ပါတယ်
လူရည်တန်900ကျော်ကိုကိုစားပြုတဲ့ EU ဥရောပသမဂ္ဂမှာလည်းလက်ရာရည်အများကြိုက်ပါတီတွေပေါ်ထောက်ခံမှုအားကောင်းရတဲ့အချိန်လာမယ့်ဆွမ်းလာတဲ့လွတ်တော်ရွေးကောက်ပွဲတွေကျင်းပပါလိမ့်မယ်။ဗြိတိမာလည်းဒီနှစ်မကုန်ခင်ရွေးကောက်ပွဲတွေကျင်းပမှာပါ။ရွေးကောက်ပွဲအချို့စစ်တမ်းတွေမှာတော့အတိုက်ခံလီဘာပါတီခေါင်းဆောင်ခီယာစတာမာအနေနဲ့လက်ရှိအာဏာရ Conservative Party ရဲ့14နှစ်ကြာရုံးရင်းဆန်ခတ်အုပ်ချုပ်မှုတွေကိုအဆုံးသတ်နိုင်မဲ့လမ်းကြောင်းပေါ်ရောက်နေပြီလို့ဖော်ပြကြပါတယ်။အမေရိကန်ပြည်ထောင်စုမှာလည်းဒီနှစ်နိုဝင်ဘာလ5ရက်နေ့ကျရင်သမ္မတရွေးကောက်ပွဲတွေကျင်းပမှာပါ။လက်ရှိဒီမိုကရက်သမ္မတဂျိုးဘိုင်ဒန်ဒုတိယအကြိမ်ပြန်လည်အရွေးခံရမလား။ဒါမှမဟုတ်ပြန်တဲ့ Republican Party ကဒေါ်နယ်ထရန့်ပဲအရွေးခံရမလားဆိုတာကိုတော့အမေရိကန်ပြည်သူတွေကအဆုံးဖြတ်ပြီးကြရမှာပါ။ဘယ်သူပဲသမ္မတဖြစ်လာဖြစ်လာကမ္ဘာလုံးဆိုင်ရာတက်ရောက်မှုတွေကတော့ရှိနေအောင်ပါပါ။လန်ဒန် King's College ကကမ္ဘာနိုင်ငံရေးရာပမောက္ခအာနန်ဒ်မီနွန်ကအခုလိုပြောပါတယ်
In the European context, there are all sorts of fears that, you know, Donald
Trump. Europe, ye ma so yin, de ke lo Donald Trump da tet la yin do NATO mahamay apwe atwe ti kai sia ri khat myan myan phit la nai ne so de so yei mu ri shi ba de.
Din ni 2024 khu ni ka ro naingan ti ti ga me sana shin ri ma chong su bu atai da ne democracy ni ja thro ye ywe che pan kwe ana ri ko chin tong ja ya me ne de ne phit de lo.ဒီလိုကျင့်သုံးရွေးချယ်မှုတွေရဲ့နောက်ဆက်တွဲအကျိုးရလဒ်ကိုလည်းဆယ်စုနှစ်တည်းနဲ့ချီဆက်ပြီးတော့ခန်းစားသွားကြရမှာဖြစ်ပါရဲ့ရှင်
VOA American တန်ခါနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်အဖြစ်နဲ့ VOA ပိတ်သက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီ email သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွဲ့လွဲ့ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တနည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bamiset@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။မင်္ဂလာမနက်ခင်ဗျာရှင်။ VOA American အသံရ2024ခုနှစ်ဇန်နဝါရီလ17ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ3249ရုပ်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့ဂျန်စီနဲ့အာကစားအစီအစဉ်တို့ကိုနောက်ပိုင်းမှာနားဆင်ကြရပါမယ်။အခုအရင်ဆုံးတော့အေဒီတာနဲ့ဆွေးနွေးခန်းအစီအစဉ်ပါရှင်။2023ခုနှစ်နှစ်ကုန်ပိုင်းစစ်ကောင်စီနဲ့ညီနောင်မဟာမိတ်တိုက်ပွဲတွေအရှိန်မြင့်လာတာနဲ့တစ်ချိန်တည်းမှာပဲတရုတ်နဲ့မြန်မာဆက်ဆံရေးပိုစိတ်လာပါတယ်။တရုတ်ရဲ့ဒီလိုခြေလှမ်းလာတာဟာအမေရိကန်ရဲ့ Burma Act ဥပဒေပြဋ္ဌာန်းမှုနဲ့ NUG ကိုယ်စားလှယ်ရုံးကိုဝါရှင်တန်မှာဖွင့်ခွင့်ပေးတဲ့ကိစ္စရီနဲ့ဆက်ဆက်တယ်လို့သုံးသပ်သူတချို့ကပြောပါတယ်။ NRG နှစ်နိုင်ငံဟာမြန်မာအရေးမှာပူးပေါင်းဆောင်ရွက်နိုင်တဲ့အခြေအနေကိုရှိပါသလား။ဒီသတင်းပတ် Editor နဲ့ဆွေးနွေးခန့်အစီအစဉ်မှာဥကျော်စံတာကိုမမျှသိအောင်ကမေးမြန်းတင်ပြထားပါတယ်ရှင်။
မင်္ဂလာပါဦးကျော်စံသားရှင
်မင်္ဂလာပါမျက်စိ
ဒီတစ်ပတ်မှာတော့ဒီကျမတို့မြန်မာနိုင်ငံမှာလက်တလောဖြစ်နေတဲ့အခြေအနေတွေနဲ့တရုတ်မြန်မာဆက်ဆံရေးဒါကိုဆက်ဆက်ပြီးတော့ဆွေးနွေးပေးစီခြင်းပါတယ်ခုတလောမှာပေါ့နော်ဒီတရုတ်နဲ့မြန်မာဆက်ဆံရေးအဝင်ထွက်ပုံမြင်လာတာဟာဘာကြောင့်မလဲတရုတ်မြန်မာဆက်ဆံရေးအရေးကြီးနေတယ်ဆိုတဲ့အချိန်ဖြစ်နေတာပါလား
မှန်ပါတယ်2021စကောင်စီအာဏာသိမ်းပြီးခါစားကတော့နိုင်ငံတကာကလည်းပြင်းထန်ဆုတ်ရှားရတယ်အဲ့ဆိုတရုတ်ကဒီဟာကိုဇုတ်မထောက်ခံနေဘူးတရုတ်ကဒါကိုတကယ်စောင့်ကြည့်နေတဲ့သဘောရှိပါတယ်ကုလသမဂ္ဂမှာဆုံးဖြတ်ချက်ချလာအောင်မှာတရုတ်ကခါရင်လိုဗီဒီယိုအနာသုံးပြီးမပယ်ချခဲ့ဘူးကြားနေခဲ့တယ်ဆိုတော့သိပြီးတော့ဝင်မဆွဲချင်သေးဘူးစောင့်ကြည့်နေမယ်ဆိုတဲ့ဘောနဲ့သူနေလာခဲ့တူပါတယ်အခုနောက်ပိုင်းမှာပုံပြီးပြင်းထန်လာတာကတရုတ်ပညာရှင်တွေကအမေရိကန်ရဲ့အခန်းကဏ္ဍအရဖြစ်တယ်လို့လည်းထောက်ပြကြပါတယ်အဲ့ဒါကဘာလဲဆိုလို့ရှိရင်အမေရိကန်ဟာ Burma Act ဆိုပြီးတော့NDA ဥပဒေတွဲပြီးတော့မြန်မာနိုင်ငံမှာဘယ်လိုကူညီမဲ့ဒီတော်လှန်ရေးကိုပိုင်အောင်ဆွေးနွေးလုပ်တယ်။အဲ့ဒီအပေါ်မှာတရုတ်ကတော့ငါတို့လည်းပဲလိုရတော့မယ်ဆွေးသဘောဖြစ်လာတယ်။ဒုတိယတစ်ချက်ကတော့ NUG မြို့သားညီအစိုးရရဲ့ကိုယ်စားလှယ်ရုံးကိုဒီအမေရိကန်ပြည်ထောင်စုမြို့တော်မှာဖွင့်လှစ်ခွင့်ပေးလိုက်တယ်။ဆိုတော့အဲ့ဒီကိစ္စမှာဆိုရင်တော်ချင်းတုံ့ပြန်တာတွေ့ရပါတယ်။အဲ့ဒီအထုကိုယ်စားလှယ်ကတိုင်းရင်းသားနေဆက်ဒေသတိုင်းရင်းသားတို့ကိုခေါ်ပြီးတွေ့ရတာဖြစ်တယ်ဆိုတော့ဒါကို counter balance လို့တော့ပြောရပြန်ပြီးထိတ်ကြည့်ရဆိုတော့ American ဘက်ကအဲ့လိုနည်းနည်းဘာခွန် proactive ပုံပြီးတက်တက်ကြွကြွလှုပ်ရှားလာတာကိုတွေ့တဲ့အကြောင်းတရုတ်ကလည်းပဲဒီမြန်မာနိုင်ငံနဲ့စစ်ကောင်စီမြန်မာနိုင်ငံအရေးကိုပုံပြီးတော့ထက်တဲ့ဝင်ကင်တွယ်လာတွေ့ရပါတယ်နောက်ဆုံးကတော့ဒီကြားဖြန်းကိစ္စပေါ့လေတရုတ်မြန်မာနယ်စပ်မှာရှိတဲ့အဲ့တိုင်းရင်းသားသူချင်းကိုကမ်းမှာဒေသမှာဖြစ်နေတဲ့ကြားဖြန်းလုပ်ငန်းတွေဒီလုံငန်းတွေဟာတရုတ်လူမျိုးတွေကိုပြစ်ပတ်ထားတယ်တရုတ်ပြည်ကိုနစ်နာစေတရုတ်လူမျိုးတွေဒုက္ခရောက်စေတယ်ဆိုတာတရုတ်စွာတော့သိခံပြင်းစရာဖြစ်တယ်တစ်ချိန်တည်းမှာဒီစီးပွားရေးလုံငန်းတွေဟာမြန်မာနိုင်ငံစစ်ကောင်စီအစိုးရနဲ့လည်းပဲတနည်းမဟုတ်တနည်းပေါ့လေပတ်သက်နေတဲ့သူတို့အကျိုးစီးပွားနဲ့ဆိုတာသိရတော့တရုတ်ကနှိမ်နှင်းဖို့ပြောတယ်စစ်ကောင်စီကထိတိယောက်မနှိမ်နှင်းဘူးအဲ့ဒါကြောင့်လည်းပဲဒီအချိန်မှာသူတို့ပို့ပြီးတော့အရေးကြီးဖြစ်လာတယ်ဒါကြောင့်တိုင်းသားတို့လှုပ်တော့တော့မှမစီမိတ်နေရတယ်ဆိုပြီးတော့ပြောကြတာဖြစ်ပါတယ်ဆိုတော့ဒီချိန်မှာတရုတ်မှာဆက်ဆံရသိအရေးပါလာတယ်ဆိုတာထင်ရှားပါတယ်နောက်ဆုံးတရုတ်ပြည်ရဲ့ Vice Foreign Minister ပေါ်လေအစင်းရစီတူဆိုတော့ဝန်ကြီးလိုမဟုတ်ပါဘူးသူကမြန်မာနိုင်ငံသွားပြီးတော့မြန်မာနိုင်ငံစစ်ကောင်စီထဲမှာအကြီးအကဲဆုံးဖြစ်တဲ့ဗိုလ်ချုပ်မှုကြီးမှလည်းတွေ့တယ်တရုတ်နိုင်ငံထဲမှာမြန်မာနိုင်ငံရဲ့ interest တွေပေါ်လေအဓိကအဖြစ် the Kabbalah Belt and Road case ရဲ့နောက်ပြီးတရုတ်မြန်မာစီးပွားရေးဇင်းရန်ဒေသရဲ့ဒီဟာကိုစိတ်ချရဖို့အတွက်ဖြစ်တယ်။နောက်ပြီးတော့ဒီဒေသတွင်းတည်ငြိမ်မှုစီးရေးမှလည်းပဲပူပေါင်းဆောင်ရွက်မှုလို့ပြောတယ်။နောက်ဆုံးအချက်အနေနဲ့ကတော့မြန်မာနိုင်ငံငြိမ်းချမ်းရေးအတွက်လည်းပဲသူအတက်ထန်ဆုံးကြိုးပမ်းပေးမယ်ဆိုတော့တရုတ်ကပြောပါတယ်ဆိုတော့အခုချိန်မှာတရုတ်ရဲ့အခန့်ကဏ္ဍကသိအရေးကြီးလာတယ်လို့ပြောမှဖြစ်ပါတယ်မှန်ပါတယ်။
ဒါဆိုရင်တရုတ်ရဲ့သဘောထားကိုပေါ့ဘယ်လိုနားလည်ရပါမလဲတစ်ဖက်မှာလည်းသူကစစ်ကောင်စီနဲ့တီတို့လုပ်တယ်တိုင်းသားလက်နက်ကိုင်ဖွဲ့ရည်နဲ့လည်းတီတို့လုပ်တယ်ဒီတော့ तू ကအသွားနှစ်ဖက်မူနဲ့သွားနေရပါလား
အဲ့လိုပြောမှာပါသိတော့မဆန်းပါဘူးဘိုးလုံးကလည်းပဲတရုတ်နိုင်ငံဟာဗမာပြည်ကွန်မြူနစ်ပါတီကိုထောက်ခံအားပေးတယ်အဲ့ဒီအချိန်ကမြန်မာနိုင်ငံမှာအဲ့ဒီမဆလာအစွမ်းနဲ့လည်းရင်းနှီးဆက်ဆံတယ်သူသဘောပြောရတော့ကွန်မြူနစ်ပါတီနဲ့ဆက်ဆံတာ party to party relations အဲ့ဒါ party to party ဆက်ဆံရေးအစိုးရနဲ့ဆက်ဆံတာကတော့မဆလာအစိုးရနဲ့ဆက်ဆံတော့ government to government relations အစိုးရနဲ့အစိုးရချင်းဆက်ဆံရေးလို့ပြောတယ်အကြောင်းပြတာကကျွန်တော်အပြင်ကတော့အစိုးရနဲ့ party ဆိုတာကွာမမကွာတဲ့ဥပမာအဲ့ဒီ party ကပဲအဓိကထားပြီးအုပ်ချုပ်နေတာပဲဆိုတော့အာမလင်းတပတ်လောက်တာပါပဲသူတို့ကအဲ့ဒီအစိုးရနှစ်ဖက်နဲ့ဆက်ဆံနေတယ်နှစ်ဖက်ဆက်ဆံနေတယ်ဆိုတာတွေ့ရပါတယ်အခုခါမှာလည်းပဲအဲဒီနေဆက်ဒေသတိုင်းရင်းသားတွေအထူးသဖြင့်ရှေးမြောက်တိုင်းရင်းသားတွေသူတို့ရင်းနှီးဆက်ဆံမှုရှိတယ်ဒီဘက်မှာလည်းပဲအစိုးရနဲ့ဆက်ဆံနေဆိုအဲဒီသဘောပါပဲအဲဒီပါတီတူပါတီတို့ကတော့မဆုံးတော့တာဖြစ်ပါတယ
်ဒါပေမဲ့ပါဒီတရုတ်ကဂျောင်းဝင်ဆက်ဆက်ဖို့စူးစမ်းနေပြီမဲ့လေတိုက်ပွဲတွေကတော့ဆက်ဖြစ်နေအဲဒီပြဿနာမှာတရုတ်ကတကယ်ပဲဖြေရှင်းပေးနိုင်မလား
တကယ်ပဲဖြေရှင်းပေးနိုင်မလားဆိုတော့တကယ်ပဲဂျောင်းဝင်ဆက်ဆက်သလားဆိုတော့အရင်ဆုံးကျွန်တော်စဉ်းစားမိတာပါဒီစကောင်စီတို့ပြောမယ်ပေါ့သူတို့ဆွေးနွေးတဲ့အခါမှာတော့ဒါစသစ်ကိုတော့ဘယ်လိုထုတ်ပြန်ခြင်းမရှိပါဘူးဒီနိုင်ငံတန်ပန်လောကမှာပေါ့လေသူတို့ဒီကအဖြစ်ပါတော့ပြောတယ်ဒါပေမဲ့တကယ်ပြောတဲ့အခါဘယ်လောက်ပြောလိမ့်တယ်လဲဆိုတော့မပြောရဘူးအထူးသဖြင့်စကောင်စီတို့ဆိုတော့ကျွန်တော်တို့ပြောခဲ့တဲ့ဟာနိုင်ငံအရေးကိုဘယ်လိုတကယ် depend the cooperation ပို့ပြီးနိုင်ငံဆိုင်ဆိုင်ခိုင်ခိုင်မာဆက်လုပ်မယ်ဆိုတော့ပြောတယ်တစ်ဖက်မှာတော့အဲတိုင်းရင်းသားဒေသတွေကလက်နက်ကိုင်အင်အားစုတွေအထူးသဖြင့်ကိုကန်ဒီသာကိုကဟာတရုတ်လူမျိုးတွေပါပဲသူတို့ကအဲ့ဒီကိုအခြေပြုပြီးတော့တရုတ်တွေနင်းလာတဲ့စီးပွားရေးကိုစစ်ကောင်စီကပါဝင်လုပ်နေတယ်ဆိုတော့တရုတ်ကသိခံပြင်းနေတော့ကျွန်တော်ထင်တယ်တရုတ်ကကိုကန်ကိုစစ်ကောင်စီမြန်မာနိုင်ငံအချုပ်အခြာအနာထဲမှာစီးရာမှန်ပြီမဲ့စစ်ကောင်စီရဲ့ဝင်ရောက်ချေလည်မှုတော့သူတို့မဖြစ်စေခြင်းဘူးအဲ့ရန်တော်တော်လေးစစ်ကောင်စီရဲ့ဝင်ရောက်ချေလည်မှုအောက်ကကင်းလွတ်သောဒေသတစ်ခုဖြစ်ဆက်လက်ဒီရှိနေစေလွန်စီပါအဲ့ဒါသူတို့ဘယ်လိုပြောထားရလဲဆိုတော့မသိဘူးအဲမင်းတို့တကယ်ညွှန်းနေမယ်ဆွေးနွေးမယ်ဆိုကုကံဖက်ကလည်းကျွန်တော်တို့ဒီလိုတော့ပြေးပါဗျာဖြစ်ကောင်းဖြစ်မှာပေါ့လေဒါအထင်ကိုပြောပြတော့ခံမှန်းချက်ဆိုတော့စဉ်းစားပြီးနေတယ်ဆိုတာတော့မှန်ပါတယ်ဆိုပေမဲ့တကယ်တမ်းဘယ်ပုံစံနဲ့စဉ်းစားနေသလဲဆိုတာကတော့နားလည်ရခက်တယ်လို့ပြောမှာပါ
ဒီလာဇန်ပိုင်းရပဲ NUG ရဲ့တရုတ်နိုင်ငံဆိုင်ရာမူဝါဒဒီထုတ်ပြန်တဲ့အထက်မှာဒီ NUG ဟာတရုတ်နိုင်ငံနဲ့ဟိုကိစ္စရတော်တော်များများမှာလက်တွဲဆောင်ရွက်သွားမယ်ဆိုပြီးတော့ဖော်ပြထားပါတယ်အဲ့ခုဒီညီနောင်သုံးဘက်နဲ့ဖြစ်တဲ့ပြဿနာမှာ NUG ကဘလောက်ပါဝင်ပတ်သက်နေပါလဲ
မိကောင်ကနှစ်ပိုင်းပေါ်လေတရုတ်နဲ့ NUG ဆက်ဆံရေးဆိုရပါစို့ပထမပိုင်းကတော့မှန်ပါတယ် NUG ရဲ့သဘောထားထုတ်ပြန်ချက်တွေ့ပါတယ် NUG ဟာတရုတ်နဲ့လူတွေရဲ့အမြင်မှာတရုတ်ရဲ့အမြင်မှလည်းဖြစ်နိုင်တာပေါ့သူတို့ကအမေရိကန်ဘက်ကိုပါတယ်ဆိုပြီးတော့တရုတ်ဘက်ကလည်းသံတရားမကင်းတော့အနည်းဆုံးရှိမယ်ဒီ NUG အမေရိကန်နဲ့သိနီကလေသလားဒါကြောင့်လည်း NUG ရုံးဖွင့်တဲ့အချိန်မှာဟိုကတိုင်းဒေသနဲ့တွေ့တာတို့ဘာလို့လွတ်ခဲ့တာဖြစ်တယ်အဲ့ဒါကိုလည်းပဲ NUG ကပြန်လဲဖြည့်ရှင်းလူဟန်ရှိပါတယ်အဲ့ဒါကြောင့်သူတို့ကြီးညာချက်ထုတ်တယ်အဲ့ကြီးညာချက်ထုတ်တဲ့နေရာမှာသူတို့ကအဓိကအဖြစ်တရုတ်နိုင်ငံရဲ့နိုင်ငံရေးမူဝါဒမှာအရေးကြီးတဲ့ Taiwan policy သူက one china policy ကိုသူကလက်ခံတယ်တနိုင်ငံတည်းမူဝါဒကိုလက်ခံတယ်ဆိုပြီးတော့ NUG ကပြောပါတယ်အဲ့ဒါဟာသူရဲ့စိတ်တန်းကြအလိုကြကိစ္စတစ်ခုဖြစ်ပါတယ်နောက်ပြီးတော့ဒီနေဆက်ဖြတ်ရာဇဝမှုကိစ္စတွေမှာလည်းပူပေါင်းဆောင်ရွက်ပညာပြောထားဆိုတော့ NUG ရဲ့ရည်ရည်ကမှန်ပါတယ်သူကတိုင်းရင်းသားတွေနဲ့ပူပေါင်းပါဝင်သလားဆိုရင်ပါဝင်ပါတယ်သူကဝင်တိုက်တယ်လို့ဆိုတာတော့သူတို့ကိုလုံးဝထောက်ခံနေတာပဲပြတ်သားတိုင်းနိုင်ငံအဖြစ်လုံအောင်သုံးထောက်ခံနေတာကိုတွေ့ရပါတယ်လူတို့ကသာကောင်းကင်ဘီဟာပဲလို့ဖြစ်တယ်ပါညညဝေဖန်ပြောနေကြတာတွေ့ရတယ်အွန်လိုင်းမှာသူတွေမဲ့သူနဲ့ဒီနေရာမှာမဆန့်ကျင်ဘူးလို့ပြောမှာပါအ
ဲ့တော့ဒီရှမ်းမြောက်အပြင်ပေါ်တခြားဒေသတွေမှာလည်းတိုက်ပွဲတွေရှိနေပါတယ်ဒါရောတရုတ်နဲ့ပတ်သက်နေပါလား
အဓိကကတော့ရှမ်းမြောက်ဒေသဟာအဓိကဖြစ်ပါတယ်ဒါပေမဲ့သူတို့ပြောရင်တော့တရုတ်နဲ့ပတ်သက်တဲ့တခြားတရုတ်စိတ်ဝင်စားနိုင်တဲ့ဒေသတို့ကရခိုင်ကိစ္စဖြစ်ပါတယ်သူတို့မှရခိုင်ဒီမှာသူတို့ရဲ့အထူးစီးပွားရေးဇုံတို့ဒါထိုင်းလန်တို့ကတော့အဲ့ဒီလမ်းဖောက်နေတာတို့ဘာလို့ရှိရဲဆိုတော့ သို့တော်လည်းပဲတရုတ်ကတော့အခုချိန်ထိစိုးရိမ်ပြတာမတွေ့ရပါဘူးအိန္ဒိယဘက်ကသာလျှင်မြန်မာနိုင်ငံနဲ့နယ်စပ်ကိုပိတ်မယ်လို့ချန်စီယိုကာမဲရိုဝင်ခွင့်တားဆီးမယ်ဆိုတာတို့သူတို့ပြောနေပါတယ်သူတို့ကဒီနယ်စပ်ဖြတ်ပြတ်တာတွေရှိလာလို့တရုတ်နိုင်ငံကတော့နယ်စပ်ဖြတ်ပြတ်တာလောလောဆယ်မရှိပါဘူးသူတို့အချိုးစည်းပွားကိုထိခိုက်လိမ့်မလားဆိုတာကြည့်ရတယ်အ
ဲ့တော့ဒီတရုတ်ကဟိုမြန်မာနိုင်ငံဒီမိုကရေစီဖက်ဒရယ်တည်ထောင်စုဖြစ်မှာကိုမလိုလားဘူးနောက်ဒီတိုင်းရင်းသားတွေပေါ့ကိုပိုင်အခွင့်အရေးရသွားမှာကိုမလိုလားဘူးဆိုပြီးတော့တချို့ကသုံးသပ်ပါတယ်ဒီပေါ်မှာဘယ်လိုသဘောရပါလဲ
မှန်ပါတယ်တကယ်တော့တရုတ်ဟာမြန်မာနိုင်ငံမှာဒီမိုကရေစီထွန်းကားသွားလို့တရုတ်ပြည်မှာဒီမိုကရေစီတောင်းဆိုရလှုပ်ရှားမှုတွေကျေပြန့်လာလိမ့်မလားဆိုတာကတော့အဲ့တော့သံသရာရှိစရာဖြစ်ပါတယ်ကျွန်တော်ကဟိုတုန်းကပြောခဲ့တာသုံးသပ်ချက်တွေဟိုမှာအဲ့မီဒီယာတို့ဘာလို့မှရေးတာပြောခဲ့တာပါဟိုထိုင်းမှာရိုက်ခတ်နိုင်တယ်ဖြစ်နိုင်တယ်ပေါ့မြန်မာပြည်မှာဆန္ဒပြပွဲတွေစစ်ကောင်စီကိုဆန့်ကျင်ပြီးတော့အိုးတွေခွက်တွေတိဆန္ဒပြတာဒီမှာထိုင်းမှာလည်းပဲဟိုမလေးဆူရဟိုအဲ့ဒီမှာဆူရဟိုအလိုပဲအလားတူဆန္ဒပြတာအဲ့လိုဖြစ်နိုင်တယ်တရုတ်ကတော့အဲ့လိုထိတော့မဖြစ်နိုင်ပါဘူးတရုတ်ပြည်ကကြီးကျယ်လွန်ပါတယ်မြန်မာပြည်ကဖြစ်လာတဲ့ရေပွဲကလေးဆောက်ဝင်တော့သူတို့အဲ့လိုတိဆွင့်ကြမရှိပါဘူးဒါမှခုနကကြက်နဲ့ပတ်သက်ပြီးတော့ပညာရှင်တွေသုံးသပ်သူတွေကသုံးသပ်ကြတယ်အဲ့ဒီတွေကတော့အမေရိကန်ရှုထောင့်ကနေပြီးစဉ်းစားကြည့်တာဖြစ်မယ်လို့ထင်ပါတယ်သူတို့ကဒီကိစ္စနဲ့ပတ်သက်ပြီးတော့တလုံးက Washington Post သတင်းစာအမေရိကန်နိုင်ငံမှာသိဩဇာကြီးတဲ့သတင်းစာကြီးကအဲဒီဒါအပေါ်မှာရေးပါတယ်မြန်မာနိုင်ငံမှာလို့လို့ online ဖြစ်တော့သူကတရုတ်ကိုတော့မပြောဘူးဒါပေမဲ့တိုင်းပြည်က fail state ဖြစ်သွားမယ်လူဝင်ပြတ်သွားရင်အဓိကစိုးရိမ်ချက်နှစ်ခုသူကထောက်ပြတယ်မူရေးဆေးတွေကဘာပြန့်လာမယ်စသဖြင့်ပေါ်လေအဲ့မှာပြီးတော့လူကုန်ကူးမှုတွေဖြစ်လာမယ်အဲ့ဒီနှစ်ခုအတွက်အမေရိကန်ဟာလက်ပိုက်ကြည့်မနေသင့်ဘူးအမေရိကန်ဟာသူအဓိကပြောတာကတော့ NUG ကိုဘက်ကနပြပြသားထောက်ခံပြီးတော့လုပ်ပြီးပြင်ဆင်ထားဖို့လိုပြီးဆိုပြီးတော့ပြောတယ်ဆိုအဲ့လိုပြောရတဲ့ပတ်သက်ပြီးတော့နောက်ပြန်ရှင်တို့ကတုံ့ပြန်ရတယ်အဲ့လိုပြောတာအဲ့လိုလှုပ်တာတဲ့ဒါတစ်ဖက်သားဖြစ်တယ်ပေါ့လေအဲ့ဒါတရုတ်နဲ့အမေရိကန်နဲ့နှစ်ဖက်ပေါင်းပြီးတော့လုံနိုင်ရင်မြန်မာနိုင်ငံရေးကိုဖြစ်ရှင်းနိုင်မယ်အလားလားရှိရဲဆိုပြီးတော့ပြောကြတာတွေ့ရပါတယ်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ခုနပြောတဲ့လူကုန်ကူးမှုနဲ့မူရေးကိစ္စကိုတရုတ်လည်းစိုးရိမ်တာပဲအမေရိကန်ကလည်းဒါကိုစိုးရိမ်နေဆိုရင်တရုတ်ကလည်းဒီကိစ္စကိုစိုးရိမ်နေဆိုတော့ဒီနှစ်ခုကိုပူးပေါင်းပြီးတော့လုပ်နိုင်ရင်ကောင်းမယ်ဆိုပြီးတော့မှအကြံပေးရတာတို့တွေးရပါတယ်အ
ဲ့တော့ဒီနောက်ဆုံးမေးချင်တာကပါတရုတ်နဲ့အမေရိကန်ရဲ့မြန်မာနိုင်ငံအပေါ်မှာပြိုင်ဆိုင်မှုဒီအပေါ်မှာဘယ်လိုသဘောရပါလဲ
အခုနမေးခွန်းနဲ့တစ်ဆက်ထက်ပါပဲအဲ့တော့အဲ့မြန်မာနိုင်ငံမှာသူတို့လူချင်းတဲ့ဟာနှစ်ခုတူနေတယ်ဥပမာပြန်တာနေဆက်ဖြတ်ပြီးတော့ဒီရင်းစက်ဖြတ်ဆိုတာလည်းပေါ့လေလူမှောင်ခိုမှုနဲ့ human trafficking နဲ့မူရစ်ပြန့်နှံ့လာမဲ့ကိစ္စဆိုတော့ဒီနှစ်ခုကိုတရုတ်လည်းလူလာတယ်အမေရိကန်လည်းလူလာတယ်ဆိုတော့ဒီလူလာချက်အပေါ်မှာမူတည်ပြီးတော့နှမ်းမြတာတာဖြစ်အောင်ဆောင်ရွက်ရင်နှစ်ဖက်လုံးအကျိုးမထိခိုက်နိုင်ပါဘူးအမေရိကန်နဲ့တရုတ်အဓိကပြင်ဆင်တာကတိုင်ဝမ်ကိစ္စဖြစ်မယ်เนาะတောင်တူပင်လယ်ကိစ္စဖြစ်မယ်စသဖြင့်အဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့အကျိုးရစွာလည်းမရှိပါဘူးဆိုတော့အဲ့ကိစ္စတွေမှာမထိခိုက်နိုင်တဲ့မြန်မာနိုင်ငံအရေးကိုတော့ညနေဒီပြဿနာတွေပြေလည်လုပ်ပေးလိုက်မယ်ဆိုရင်နှစ်နိုင်ငံလုံးအတွက်အကျိုးရှိနိုင်တယ်ဆိုပြီးတော့ပညာရှင်တို့ကအခုအကြံပြုရေးသက်လာတယ်တွေးရပါတယ်ဆိုတော့အဲ့လိုဖြစ်လာရင်တော့အကောင်းဆုံးလိုပဲပြောပါအောင်ပြောချင
်ဟုတ်ကဲ့ပါကုကျော်ဇန္နာရှင်ခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ဟုတ်ပါတယ
်မေယောကံမြမမျိုးရင်ရှာပါတိတ်ဆန်တွေနဲ့အပင်တွေကိုကဘာကတိလာအောင်စူးစမ်းလှုပ်ဆောင်နေတဲ့ဂျန်စီလူငယ်အဖွဲ့တစ်ဖွဲ့ရှိပါတယ်ဒီလူငယ်တွေဟာ Native Species Conservation and Identification NSCI အဖွဲ့ကိုတီထောင်ပြီးမြန်မာတနိုင်ငံလုံးမှာရှိတဲ့မျိုးသုံးပြောက်ွယ်တော်မဲ့တိတ်ဆန်မျိုးရင်းတွေနဲ့အပင်တွေအကြောင်းကိုနိုင်ငံတကာအထိရောက်အောင်ဘယ်လိုလှုပ်ဆောင်နေကြသလဲဆိုတာကိုတော့ဂျန်စီအစီအစဉ်အတွက်မက်ခင်လေးကဆက်သွယ်မေးမြန်းထားပါတယ်ရှင်
ဟေးဂျန်စီလိုတက်ချင်ရောက်ပြန်ပြီနော်ဒီတစ်ပတ်တော့မြန်မာနိုင်ငံမှာရှိနေတဲ့ရှားပါတလိဆန်အနေနဲ့အပင်တွေရဲ့မျိုးစိတ်တွေစုဆောင်းပြီးတော့နိုင်ငံတကာလူတွေသိအောင်လို့ချပြပေးနေတယ်လူငယ်အဖွဲ့လေးတစ်ဖွဲ့ရှိတယ်သူတို့နဲ့မိတ်ဆက်ပေးဖို့တက်ချင်လာတယ်အဲ့ဒီအဖွဲ့ကိုဦးဆောင်ပြီးတော့လုပ်နေတဲ့လူငယ်လေးတယောက်ကိုမကြခင်စကားပြောမယ်အာသူ့ရဲ့လုံခြုံရေးအတွက်တော့မျက်နှာလေးဖြတ်ထားမယ်နော်
ကျွန်တော်ကတော့ဒီ NSCI တင်းမြေပေါ့နော်စတင်ဒီထောင်နဲ့ပေါင်းတာဖြစ်ပါတယ်။အာကျွန်တော်ကဒီငယ်ကနေရပေါ့ဒီဒိဋ္ဌန်လေးတွေအကြောင်းကိုစေဝင်စားခဲ့တယ်။အားကြောင့်လို့ဒီကိုဗစ်ကာလမှာလည်းဒိဋ္ဌန်တွေမျိုးစိတ်ခွဲတယ်ပေါ့။ပင်တွေကိုလည်းမျိုးစိတ်ခွဲတယ်ဒိဋ္ဌန်တွေလည်းမျိုးစိတ်ခွဲတယ်။အဲ့ဒီလိုမျိုးမျိုးစိတ်ခွဲတဲ့အကြောင်းတွေကိုဖက်သက်ဝင်လေ့လာရင်းနေတဲ့ဒီလောကတွေကိုရောက်လာခဲ့ဖြစ်ပါတယ်ဗျ
။ဒီ NSCI ဆိုတဲ့ group လေးကိုဘယ်လိုမျိုးစတင်ဖြစ်ခဲ့လဲဆိုတာလေးကိုလည်းသူကပြပြထားသေးတယ်။နောက်တော့ဒီနော်
။ဒါကတော့ကျွန်တော်ကဒီ NSCIT ကို2023ခုနှစ်ပေါ့ဧပြီလမှာစတင်ပြောတည်ထောင်ခဲ့တယ်ဗျ။အဲဒီ group စတင်ချင်းမှာကျွန်တော် admin တွေဆိုတော့15ယောက်လောက်ပဲရှိတယ်ဗျ။အဲ့မှာဆိုကျွန်တော်တို့ဒီကျွန်တော်တို့ ਨੇ ဟိုရွယ်လူပေါ့နော်စိတ်တူကိုညီကိုပေါင်းမားတွေပါတယ်ပြီးရင်ဒီလောကထဲမှာကျွန်တော်တို့ကဟိုအရင်ကနေက4ပြီးတော့ရောက်လာခဲ့တယ်ပြီးရင်ပို့ပြီးတော့လိမ့်လာနေခဲ့တဲ့ဒီဆရာကြီးဆရာမတွေပြီးရင်ဒီမြန်မာနိုင်ငံကပေါပေါခါတွေပေါ့အဲ့လိုပေါပေါခါတွေလည်းပါတယ်ပြီးရင်ဒီမြန်မာနိုင်ငံမှာရောတခြားနိုင်ငံတွေမှာရောဒီ PhD တွေပေါ့နော်တက်နေရဲ့အောင်သားကျောင်းသူတွေလည်းပါတယ်ပေါ့
မြန်မာပြည်မှာရှိတဲ့ရှားပါပြီးတော့မျိုးသုံးလူတွေပါဖြစ်နေတဲ့တိရိစ္ဆာန်တွေနဲ့အပင်တွေကိုဘလို့မှတ်တမ်းမှတ်ရလုပ်ပြီးတော့နိုင်ငံတကာသိအောင်လုပ်နေလေဆိုတာလေးကိုလည်းရှင်းပြထားတာအရင်စိတ်ဝင်စားဖို့ကောင်းတယ်နားထောင်ကြည့်နော
်ကျွန်တော်ပေါ့နော်အရေးဆုံး group ကနေရလာတဲ့ဒီအချက်အလက်တွေပေါ့ဒီ group ကနေရလာတဲ့အချက်အလက်တွေရတယ်အရေးကြီးတဲ့အချက်အလက်တွေပြီးရင်ရှားပါမှတ်တမ်းတွေပေါ့နော်အဲ့လိုမျိုးတွေရလာခဲ့ပြီဆိုရင်ကျွန်တော်က I naturalist လို့ခေါ်တဲ့ဒီ application application မှာပြန်ပြီးတော့တင်တာမျိုးတွေလုပ်တယ်ဘာမှမဟုတ်ရင်မတင်သေးဘဲနဲ့ကိုယ်တိုင်တင်ထားပြီးတော့ကြာတော့စာရည်နေရေးဖို့ကြိုးစားတာမျိုးတွေလုပ်တယ်ပေါ့အထူးသဖြင့်တော့ကျွန်တော်ကဒီနိုင်ငံခြားဒီပေါပေါခါတွေပေါ့နော်ပေါပေါခါတွေပြီးရင် expert တွေလည်းကျွန်တော်ကပူးပေါင်းပြီးတော့လုပ်တာမျိုးတွေများတယ်ဗျ
တကယ်ကိုတော်တဲ့ကလေးတွေနော်ဒါပေမဲ့သူတို့မှာဒီလိုမျိုးလုပ်နိုင်မှုအတွက်အခက်အခဲတွေအများကြီးရင်ဆိုင်နေရတယ်
ဟုတ်အခက်ရတော့ပေါ့နော်အဓိကပေါ့ကျွန်တော်ကဥမာကျွန်တော်အဖွဲ့မှာဆိုရင်ပေါ့နော်အကုန်လုံးကဒီကျွန်တော်ဒီ admin တိုင်းကပြောမယ်ဆိုရင်ဒီကွန်ဆာဗေးရှင်းနဲ့ဆိုင်တဲ့ fee ရမဟုတ်ဘူးပေါ့ဥမာကျွန်တော်ထဲမှာဆိုရင်ဥမာပညာရေးဖွဲ့ရရည်နဲ့ပါလိမ့်မယ်ဒါဆိုဒါကျွန်တော်ဒီတိုင်းအသိဉာဏ်နဲ့မဆိုင်တော့ဘူးပေါ့နော်ဒါမှမဟုတ်ဒီပညာကျောင်းသားရည်နဲ့ပါလိမ့်မယ်ဒါမှမဟုတ်ဆရာဝန်တွေနဲ့ပါလိမ့်မယ်ပေါ့နော်ဒါဆိုကျွန်တော်တို့ group မှာဖြည့်နေတဲ့ဒီ insert တွေဖြည့်နေတဲ့အမားရေးဆိုတာသူကဆရာဝန်ပေါ့ပဲအဲ့လိုမျိုးတွေပါရဲပေါ့နော်အဲ့ဆောင်မှာကျွန်တော်တို့အနေနဲ့တိုက်ခိုက်တာရည်ခံရတယ်ပေါ့ဒါမျိုးကပါဆိုင်လို့လည်းပေါ့ဒါမျိုးတော့ပါဆိုင်လို့ဆိုလည်း biologics အတူကြီးပေါ့အဲ့လိုမျိုးပြောရသူတို့ပြောရလဲမှန်ပါတယ်ဟိုဒါကိုနဲ့ဒီအားနဲ့မဆိုင်ဘူးနေဒါမျိုးဟုတ်တယ်ဒါကိုမလို့ရင်ဘယ်သူလုံးမှာလဲပေါ့နော်ကျွန်တော်အနေနဲ့ဒါကိုမလို့ဘူးကိုမလို့ရင်ဘယ်သူလုံးမှာလဲလုံးဝတူတာမရှိဘူးလေလုံးဝတူမရှိတဲ့အခါမှာကျွန်တော်လုံးတယ်သူတို့လည်းဘာမှပြန်ပြောတော့ဘူးအဲ့တော့ကျွန်တော်ကစာရန်နေထုတ်ပြီးတော့ကြာတော့တက်သေးပြလိုက်တယ်ဘာလို့ဘာမှမလုပ်နိုင်မဟုတ်တယ်ဒီမှာစာရန်နေကြည့်လိုက်ပေါ့ဒါတော့ပါပဲအဲ့လိုမျိုးပေါ့ကျွန်တော်တို့အဲ့လိုမျိုးရောက်ခဲ့ရပါတယ်ဟုတ်ကဲ့ကျွန်တော်တို့ကတော့အခက်အခဲကတော့ဟိုပါဘောဒီအထောက်အပံ့တွေအရင်ကြီးမရရှိအောင်ပေါ့နော်ဒီလိုမျိုးဒီနိုင်ငံမှာအဲ့လိုမျိုးအကူအညီထောက်ပံ့နေရတာအရင်ကိုနေပါတယ်အဲတချို့အကူအညီဆရာကြီးတွေကတော့ကျွန်တော်တို့ကအဆအဆရအကူအညီပေးပြီးတော့တွဲခေါ်ကြတာလည်းပေါ့
နောက်ဝေးအခက်အခဲရှိရှိသူတို့ကဆွဲမလျှော့ဘဲနဲ့ရအောင်လုပ်တဲ့အတွက်ကြောင့်မလို့ဒီ group leader ဆိုလို့ရှိရင်တနေ့တခြားအောင်မြင်မှုတွေရလာတယ်နိသူတို့ဘယ်လိုမျိုးတွေအောင်မြင်မှုတွေရလာလဲဆိုတာကိုလည်းမသိချင်ဘူးလား
ကျွန်တော်တို့အဲ့လိုမျိုးရေးလာခဲ့ရဆိုရင်ပေါ့နော်ဒီထင်းထင်းရေးစာတမ်းတွေမှတ်တမ်းမတန်းတက်တဲ့စာရန်လေးဒီမျိုးသိတဲ့စာရန်လေးအဲ့လိုမျိုးစာရန်ပေါင်း6ခု9ခုတော့ထုတ်နိုင်ကြပြီဗျ။ပြီးတော့ကြတော့အဲ့ဒါကတော့ဒါကိုယ်တိုင်ရေးတဲ့စာရန်လေးပေါ့နော်6ခု9ခုတော့ထုတ်နိုင်ကြတယ်။ပြီးရင်တခြားနိုင်ငံခြားပညာရှင်တွေရေးထားတဲ့စာရန်လေးစာရန်ပေါ့စာရန်ပေါင်း3ခုမှလည်းကျွန်တော်တို့ကလည်းမတန်းပုံလေးအချက်အလက်တွေနဲ့အဲ့လိုမျိုးကူညီပေးနိုင်ကြတယ်ပေါ့။အဲ့ဒါကသူတို့ရဲ့စာရန်မှာကိုကျွန်တော်တို့ group name ရေးရောဒီကျွန်တော်တို့ admin name ရောပါတယ်ပေါ့။ဟုတ်ကဲ့။
စာရန်နေရုံနဲ့မဟုတ်ဘူးသူတို့ကဒီလူမှုဝန်ကျင်မှာမှာဒီရှာပါတိရစ္ဆာန်လေးနဲ့ပတ်သက်ပြီးတော့အသိပညာတွေလည်းညှဝေပေးထားသေးတယ်
။ကျွန်တော်ကဒီ online forum မဟုတ်ဘဲနဲ့ကျွန်တော်မြေပြင်မှာလည်းဒီမတရားဖက်စီးခံရတဲ့ဟိုမှာမွေပေါ့နော်။ဟိုမှာဖျားမွေတွေကိုကျွန်တော်တို့ပြောရဲ၊ဟောပကောက်ကိုပြောရဲကျွန်တော်တို့ဒီတတော်တို့ဘာလို့ပါလဲဆားဆားနေယူလာတယ်။ဒီဆားဆားနေပြတယ်။တတော်တို့ဘာအလိုမျိုးပေါ့နော်ဒီအဖွဲ့ကြီးကထောက်ခံတယ်။ဒါကျွန်တော်တို့ဒီကြီးကသူ့ရဲ့ဆုံးမချက်အရာကျွန်တော်တို့ဒါကိုဂလာလေးကိုကဲဖို့လာတာ။အဲ့လိုမျိုးကျွန်တော်ကဒီဖျားမွေတွေကိုလည်းကဲရတယ်ရှိတယ်ဒါကိုယ့်စိတ်ကိုစိုက်ပြီးတော့ကဲရပါနော်ဘုကေဗီယာရေးရှိတယ်ပြီးရေဒီရေးပြမှာလဲကျွန်တော်တို့ဒီကြေးရွာရေးပေါ့နော်ကြေးရွာတချို့ကျွန်တော်သွားပြောကြအောင်လို့ကျွန်တော်ကိုယ်သွားတယ်ပြီးရေဘိုးသူကရေးပြဝေးပေးတယ
်မြန်မာနိုင်ငံမှာရှိတဲ့ရှာပါတရိษံနေအပင်ကြီးကြောင်းလေးလာခြင်းနဲ့လူငယ်တွေကိုလည်းအခုလိုပဲအားပေးစကားပြောထားသေးတယ်
ဒီလိုလေသူတို့ဟိုဘောတော့သူတို့တကယ်ကိုဆုံးဖြတ်ထားတယ်ပေါ့နော်ဆုံးဖြတ်ထားတယ်ဒီထိသေးရေလုပ်ငန်းတွေလုပ်ချင်တယ်ဒီလိုတောင်ဒီဒိတ်ကန်နဲ့ပတ်သက်တဲ့ဟာတွေလေ့လာချင်တယ်ဆိုရင်သူတို့စောက်ချပြီးတော့လုပ်ပါလို့ပြောချင်တယ်ပေါ့
ဒီဒီတစ်ပတ်တော့ဒီလောက်ပဲနော်ရှိတစ်ပတ်ဒီကြာလို့ရှိရင်လေပို့ပြီးတော့ထူချတဲ့အစီအစဉ်လေးနဲ့တင်ဆက်ပေးဖို့ရှိတာမို့လို့ဂျန်စီအစီအစဉ်ကိုဆက်ဆက်ဆောင်ကြည့်ဖို့မိနေနော်တတ
ကဘာဖလာကိုကစားသမားဖြစ်နေရောနီးပြအဖြစ်နေပါဘိုးဆွဲမှုတဲ့ဘက်ကင်ဘောဝါနဲ့မာရီယိုဇာဂါလိုတို့ပြီးခဲ့တဲ့ရက်ပိုင်းကပဲကွယ်လွန်ခဲ့ပါတယ်စပိန်နိုင်ငံသားနဒါလ်ကတော့ဩစတြေးလျ Open Tennis ပြိုင်ပွဲဝင်မကစားနိုင်တော့ပါဘူးဒူဘိုင်းမာရသွန်ပြိုင်ပွဲမှာတော့ကမ္ဘာစံချိန်သင်းတစ်ခုကိုထပ်ပြီးတော့တင်လိုက်ပါတယ်ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတော့ကိုရန်နိုင်စုစည်းတင်ဆက်ထားပါတယ်ရှင်
မင်္ဂလာပါကျွန်တော်ရနိုင်မှာ VOA ရဲ့တပတ်အတွင်းအားသသာသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ် Grand Slam Tennis ပြိုင်ပွဲတွေကို22ချိန်ဘူးဆွဲထားတဲ့ Spain နိုင်ငံကနံပါတ်ကြီး Rafael Nadal ကတော့ Australian Open Tennis ပြိုင်ပွဲကိုကစားနိုင်တော့မှာမဟုတ်ပဲလွဲချော်သွားခဲ့ပါပြီမနေ့က Australian Open Tennis ပြိုင်ပွဲမှာဒဏ်ရာရပြီးကတည်းကတစ်နှစ်လောက်နားနေခဲ့ရကနေပြီးခဲ့တဲ့ရက်ပိုင်းကပဲပထမဆုံးအကြိမ်ပြန်ကစားခဲ့တဲ့ Brisbane Open မှာချက်သားဒဏ်ရာရသွားတာကြောင့်ကစားနိုင်တော့မှာမဟုတ်ဘူးလို့ Nadal ကပြောပါတယ်
Yeah, I mean it's a very similar place to what happened last year, but different stuff now I feel more.
မနေ့ကဖြစ်တဲ့နေရာနဲ့တူတူလောက်မှာပဲထပ်ဖြစ်တာပါ။ဒါပေမဲ့ဒီတစ်ခေါက်ကကြွက်သားဖြစ်တာပါ။မနေ့တုန်းကတော့အရွက်ဖြစ်တာပါ။ဒီတစ်ခေါက်ကမနေ့ကနဲ့လုံးဝမတူပဲကြွက်သားတန်ရပြဿနာပါ။မနေ့တုန်းကဖြစ်တုန်းကတော့ကျွန်တော်တခုခုကိုပြင်းပြင်းထန်ထန်ချက်ချင်းခံစားလိုက်ရတယ်။ဒီနေ့ကတော့အဲ့လိုမဟုတ်ပါဘူး။ဒါပေမဲ့ပြဿနာကဘာလဲဆိုတော့ဖြစ်တဲ့နေရာကမနေ့ကဖြစ်တဲ့နေရာနဲ့တူတူလောက်ဖြစ်နေတော့ပုံမှန်ထက်ပိုပြီးတော့ဆိုးရိမ်သွားပါတယ်
နောက်ကတော့ဒီတန်ရာကြောင့်သူ့အနေနဲ့ Grand Slam ပြိုင်ပွဲတွေလိုမျိုး၅ပွဲအထိကစားတဲ့ပွဲတွေမှာအကောင်းဆုံးကစားနိုင်ဖို့အစီအစဉ်မဖြစ်သေးဘူးလို့သူရဲ့ Instagram လူမှုကွန်ရက်ကနေပြောထားပါတယ် Australian Open ကိုတော့အမေ January 14ရက်နေ့မှာစတင်မှာဖြစ်ပြီးတော့အခုလိုနဒါလ်ပြိုင်ပွဲနဲ့လွဲချော်သွားတဲ့အတွက်ဒါဟာ1996ခုနှစ်နောက်ပိုင်းပထမဆုံးအကြိမ်ဖြစ်တဲ့နဒါလ်ရော Federer ရောနှစ်ယောက်စလုံးမပနိုင်တာဖြစ်ပါတယ်ခင်ဗျာဘောလုံးသတင်းတွေဘက်မှာတော့ကမ္ဘာဖလားသမိုင်းမှာထူးခြားတဲ့ဘောလုံးသူရဲကောင်းကြီးတွေကိုအခုရက်ပိုင်းတွေအတွင်းမှာပဲစုံရှုံလိုက်ရပါတယ် FIFA ကမ္ဘာဖလားကိုကစားသမားအဖြစ်နဲ့ရောနီးပြအဖြစ်နဲ့ပါပထမဆုံးရခဲ့တဲ့ Brazil နီးပြဟောင်းကြီး Mario Zagallo ဟာစနေနေ့ကအသက်62နှစ်အရွယ်မှာခွဲလွန်သွားခဲ့ပါတယ် Zagallo ဟာ Brazil အသင်းနဲ့ကမ္ဘာဖလားကို၄ချိန်ဘိုးဆွဲခဲ့ပြီး1958နဲ့62ကမ္ဘာဖလားတွေမှာကစားသမားအဖြစ်နဲ့2ချိန်1980ကမ္ဘာဖလားမှာနီးပြအဖြစ်နဲ့2ချိန်ဘိုးဆွဲခဲ့တဲ့အပြင်1994ခုနှစ်ကတော့လက်ထောက်နီးပြအဖြစ်နဲ့2ချိန်ဘိုးဆွဲခဲ့တာဖြစ်ပါတယ် Brazil သမ္မတဟောင်း Luis da Silva ကတော့ Zagallo ဟာ Brazil ဘောလုံးသင်းရဲ့အကောင်းဆုံးကစားသမားနဲ့အကောင်းဆုံးနီးပြတွေထဲကတယောက်ဖြစ်ပြီးတော့ကမ္ဘာဖလားသမိုင်းမှာအောင်မြင်ဆုံးသူဖြစ်တယ်ဆိုပြီးတော့ X လူမှုကွန်ရက်ကနေဂုဏ်ပြုပြောဆိုပါတယ်လက်ရှိ Brazil အထက်လွှတ်တော်မှတ်တူဖြစ်တဲ့ Brazil တိုက်စစ်မှုဟောင်း Romario ကတော့
em relação à importância para o nosso futebol, principalmente brasileiro, ele
Paulo Loca, tipo Brasil Paulo Loca, mas Zagallo ကဘလောက်ထိရေးပါတယ်ပုံကိုလဲဆိုတော့ပီလီလောက်ကိုရေးပါတယ်ပုံကိုဖြစ်ပါတယ်။သူကအများရန်အောင်မြင်မှုရခဲ့တဲ့သူတူဖြစ်ပါတယ်။ကမ္ဘာဖလားကို၄ချိန်ဘိုဆွဲပြီးကျွန်တော်တို့အတွက်ရေးပါတယ်သမိုင်းမွေးတွေပေးသွားခဲ့သူပါ။ဒီကနေ့ကတော့ Paulo Loca အတွက်ဝမ်းနည်းစရာကောင်းတဲ့နေ့ပါ။
ဒီဘက်ကဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဒီယန်နီအင်ဖန်တီနိုကလည်းဇာဂါလိုကွယ်လွန်သွားတဲ့အပေါ်မှာဝမ်းနည်းကြောင်းနဲ့ဇာဂါလိုဟာကမ္ဘာဖလားကိုကစားသမားဖြစ်နေရောနီးပြဖြစ်နေပါ၄ချိန်ဘူဆွဲခဲ့တာကြောင့်ကမ္ဘာဖလားသမိုင်းမှာသူ့ရဲ့အောင်မြင်မှုကိုမိတဲ့သူတယောက်မှမရှိဘူးဆိုပြီးတော့ Instagram ကနေခုံပြုပြောကြားခဲ့ပါတယ် Resort အသင်းကောင်းဆောင်ဟောင်ကာဖူးကတော့
ဒီဘောမူဂျီယောဖဲဂျီ Uma das suas maiores referências, uma das suas maiores estrelas, um dos maiores treinadores da historiado futebol mundial
que é o nosso Cabo Bolon Loca အတွက်အကောင်းဆုံးကစားသမားတွေထဲကတယောက်အကောင်းဆုံးနီးပြတွေထဲကတယောက်ကိုဆုံးရှုံးလိုက်ရတဲ့အတွက်ကြီးမားတဲ့ဆုံးရှုံးမှုဖြစ်ပါတယ
်ဒါကလို့ရဲ့ရုပ်လောင်းကိုတော့ Rio မြို့က Brazil ဘောလုံးဖွဲ့ချုပ်မှာတနင်္ဂနွေနေ့ကအများပြည်သူလာရောက်ဂုဏ်ပြုကြီးစုနိုင်အောင်ပြသခဲ့ပြီးတော့ Brazil ပြည်သူတွေအများအများနောက်ဆုံးအနေနဲ့ဂုဏ်ပြုနှုတ်ဆက်ခဲ့ကြပြီးတော့ညနေပိုင်းမှာတော့ Rio မြို့ကတုတ်တံမှာမြင်းမြုပ်တင်းကြိုခဲ့ကြပါတယ်ခင်ဗျာဇာဂါလိုကွယ်လွန်သွားတဲ့အချိန်မှာဇာဂါလိုလူမျိုးကမ္ဘာဖလားကိုကစားသမားဖြစ်နေရောနီးပြဖြစ်နေပါဘူးဆွဲခဲ့ပြီးတော့ကမ္ဘာဘောလုံးလောကမှာပီလီလိုပဲဩဇာအချိန်မှာကြီးမားတဲ့သူတူဖြစ်တဲ့ဂျာမနီနိုင်ငံကဂန်ဝင်ဘောလုံးသမားကြီးဖရန့်စ်ဘက်ကန်ဘောဟာအသက်58နှစ်အရွယ်မှာကွယ်လွန်သွားခဲ့ပါတယ်။ဒီနေ့ကနေ့ညကအိပ်ပျော်နေစင်မှာပဲငြိမ်းချမ်းစွာနဲ့ကွယ်လွန်သွားခဲ့တာဖြစ်တယ်လို့သူ့မိသားစုကပြောပါတယ်။ဘက်ကန်ဘောဟာအနောက်ဂျာမနီအသင်းကိုအသင်းကောင်းဆောင်အဖြစ်နဲ့ရောနီးပြအဖြစ်နဲ့ပါဘူးဆွဲခဲ့ပြီးတော့ဒီလိုဘူဆွဲမှုတဲ့၃ယောက်ထဲမှာဒုတိယမြောက်လူဖြစ်ပါတယ်ဘက်ကန်ဘောကွယ်လွန်သွားခဲ့တဲ့ပုံမှာတော့1990ကမ္ဘာချန်ပီယံအနောက်ဂျာမနီအသင်းရဲ့တိုက်စစ်မှုဟောင်းယော်ဂန်ကလင်းစမန်ကတော
့ Yeah for all of his players and like Andreas Köpke myself the team that won with him
ကျွန်တော်ပါဝင်1990ကမ္ဘာဖလားအနိုင်ရတဲ့အသင်းနဲ့သူ့ရဲ့ကစားသမားတွေအားလုံးအပါဝင်ဂျာမန်လူမျိုးအားလုံးတော်တော်ဒါကဝမ်းနည်းစရာကောင်းတဲ့နေ့ပါဘက်ကင်ဘောင်ဝါဟာဆယ်စုနှစ်ပေါင်းများစွာဂျာမန်ဘောလုံးလောကရဲ့ခေါင်းဆောင်တစ်ဦးပါသူက1960 90နဲ့80ခုနှစ်တွေမှာကမ္ဘာအကောင်းဆုံးဘောလုံးသမားဖြစ်တဲ့ပီလီနဲ့အတူအံ့ဩစရာကောင်းလောက်အောင်ထူးချွန်တဲ့ကစားသမားဖြစ်ခဲ့ပြီးတော့ နောက်ပိုင်းမှာတော့နီးပြဖြစ်လာခဲ့ပါတယ်။သူကိုယ်တိုင်ကဘာဖလားကိုဘူးဆွဲခဲ့တယ်လို့ကျွန်တော်တို့ကဘာဖလားမှာဘူးဆွဲအောင်လဲနီးပြလုပ်ခဲ့သူဖြစ်ပြီးတော့2006ကဘာဖလားကိုလည်းဂျာမနီမှာကျင်းပနိုင်အောင်ဥဆောင်ခဲ့သူပါ။ပြီးတော့လူပုဂ္ဂိုလ်အနေနဲ့လည်းသူကအလွန်ရင်ကျေးဖော်ပြပြီးတော့လူကြီးလူကောင်းဆန်တဲ့သူတစ်ယောက်ပါ။သူကကျွန်တော်တို့ရဲ့ဆရာလည်းဖြစ်တယ်လို့ဖခင်တယောက်လူလို့တော့မှပြောလို့ရပါတယ်။ဆိုတော့ဗျာသူကွယ်လွန်သွားတာဟာဘလုံးလောကအတွက်တော့တကယ်ကိုဝမ်းနည်းစရာဖြစ်ပြီးတော့ဂျာမနီနိုင်ငံအတွက်လည်းလွန်ခဲ့တဲ့ဆယ်စုနှစ်အတော်များများအတွင်းအကစားဘက်မှဩဇာတက္ကမကြီးမားခဲ့တဲ့ခေါင်းဆောင်တယောက်ကိုဆုံးရှုံးလိုက်ရတာပါ
။ဂျာမနီသင်းကတော့ဘက်ကန်ဘောဟာပင်ကိုခေါင်းဆောင်မှုအရေးချင်းနဲ့ပြည်စုံသူတူဖြစ်ပြီးတော့ဘောလုံးလောကရဲ့အကောင်းဆုံးဘောလုံးသမားတူဖြစ်ပြီးအားလုံးကအမြဲတမ်းအမတ်ရနေမှာဖြစ်တယ်လို့ပြောထားသလိုဘိုင်မြူနစ်အသင်းကတော့ဘိုင်ယန်အသင်းကုလို့ဖြစ်လာခဲ့တာဟာဘက်ကန်ဘောအကြောင်းဖြစ်တယ်ဆိုပြီးတော့ဂွန်ပြူပြောကြားခဲ့ပါတယ်။ကွာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဂျီယန်နီအင်ဖန်တီနိုကတော့ဘန်ကင်မော်ဟာဂျာမနီနဲ့ကွာဘောလုံးလောကရဲ့တကယ်ဂန်ဝင်ဘောလုံးသမားကြီးဖြစ်ပြီးတော့ချန်ပီယံတယောက်သာမကကြီးမြတ်တဲ့ပုဂ္ဂိုလ်တူလည်းဖြစ်ပြီးတော့အမြဲတမ်းအမတ်ရနေမှာဖြစ်တယ်လို့ပြောလိုက်ပါတယ်။ကွာဘောလုံးသမားမှာအကောင်းဆုံးဘောလုံးသမားကြီးတွေကတဦးလို့သတ်မှတ်ထားတဲ့ဘန်ကင်ဘောရဲ့အောင်မြင်မှုတွေကိုကြည့်ရမယ်ဆိုရင်တော့သူဟာ1982ဥရောပဖလား1984ကမ္ဘာဖလားတွေမှာအရင်အနောက်ဂျာမနီအသင်းခေါင်းဆောင်ဖြစ်တဲ့ဘူဆွဲခဲ့ပြီးတော့1990ကမ္ဘာဖလားမှာတော့နီးပြဖြစ်နေပူဆွဲခဲ့တာဖြစ်ပါတယ်။ဒါပြန်သူကဘိုင်ယန်မြူနစ်အသင်းနဲ့တူဥရောပဖလားကို1984 85နဲ့86ခုနှစ်တွေမှာ3ချိန်ဆက်တိုက်ပူဆွဲခဲ့ပြီးတော့ Europa League ဖလားလို့ခေါ်တဲ့ဥရောပဘောလုံးဖွဲ့ချုပ်ဖလားကိုတော့1996ခုနှစ်မှာနီးပြဖြစ်နေပူဆွဲခဲ့တာဖြစ်ပါတယ်။ဒါပြန်ဘယ်လွန်ဒေါ်ရွှေဘောလုံးစုကိုတော့1982နဲ့86ခုနှစ်တွေမှာရရှိခဲ့ပြီးတော့ပီလီရွေးချယ်ခဲ့တဲ့ဘောလုံးသမိုင်းမှာအကောင်းဆုံးဘောလုံးသမား12ယောက်ထဲမှာလည်းပါဝင်ခဲ့တဲ့သူဖြစ်ပါတယ်ခင်ဗျာ။ဒီခုပြသတင်းတွေပတ်မှာတော့ဒူဘိုင်းမာရသွန်မှာကမ္ဘာစံချိန်တစ်ခုကိုထပ်ကျင်လိုက်ပါတယ် RS ဆော်ဘာများပြည်ထောင်စု UAE နိုင်ငံဒူဘိုင်းမှာတနင်္ဂနွေနေ့ကကျင်းပတဲ့ဒူဘိုင်းမာရသွန်မှာတော့အီသီယိုးပီးယားနိုင်ငံကအသက်25နှစ်အရွယ်ဒီဂစ်ခတိမာကအမျိုးသမီးပတ်မှာ2:16မိနစ်9စက္ကန့်နဲ့ပထမပန်းဝင်ပြီးတော့ကမ္ဘာစံချိန်တစ်ကိုတင်လိုက်တာပါဒါဟာအမျိုးသမီးတွေထဲမှာမာရသွန်ပြိုင်ပွဲကို8ချိန်မြောက်ကမ္ဘာစံချိန်တင်နိုင်ခဲ့တာဖြစ်ပြီးတော့ပြီးခဲ့တဲ့ကမ္ဘာစံချိန်ထက်61စက္ကန့်ပိုပြီးတော့မြန်တာဖြစ်ပါတယ်မျိုးသီးမှာဒုတိယနဲ့တတိယဆုတွေကိုလည်းအီသီယိုးပီးယားနိုင်ငံသူတွေကပဲရရှိသွားခဲ့သလိုအမျိုးသားတွေဘက်မှလည်းအီသီယိုးပီးယားနိုင်ငံကအဒစ်ဆူဂိုဘီနာကနိုင်ရပြီးတော့ဒုတိယနဲ့တတိယနေရာတွေကိုအီသီယိုးပီးယားနိုင်ငံသားတွေကပဲရရှိသွားခဲ့ပါတယ်ခင်ဗျာ
VOA American တိုင်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ကြံပြန်တဲ့ရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တံမဲနဲ့ Blue Mark အပြရောက်အမှတ်လေးပါလာပြီးပြည့်စုံပါတယ် VOA သတင်းတွေပေးသက်စီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
VOA အစီအစဉ်လေးနဲ့ပတ်သက်ပြီးဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုစာရေးသားပို့ပို့နိုင်ကြပါတယ်ရှင်။အခုတော့သတင်းအချင်းချင်းကိုနားဆင်ကြရမှာဖြစ်ပါတယ်။ Israel အနေနဲ့ Gaza ကမ်းမြောင်ဒေသကိုအပြီးသိမ့်ပိုက်ထားဖို့ရည်ရွယ်ချက်မရှိချောင်းဝန်ကြီးချုပ် Benjamin Netanyahu ကပြောပါတယ်။ဣသရေလရဲ့ရည်မှန်းချက်ကဂါဇာကမ်းမြောင်ဒေသမှာဟမတ်အကြမ်းဖက်သမားတွေကိုဖယ်ရှားပြီးတရားခံတွေလွတ်မြောက်ဖို့ပါဒါကိုအောင်မြင်ပြီးတာနဲ့ဂါဇာမှာစစ်ပွဲရမှာဖြစ်တယ်လို့အစွန်းရောက်မှုတွေလည်းရပ်တန့်နိုင်မှာဖြစ်တယ်လို့ဣသရေလဝန်ကြီးချုပ်ကပြောဆိုသွားပါတယ်အရှေ့အလယ်ပိုင်းကဂါဇာစစ်ပွဲကိုတခြားဒေသတွေမှာပါကျေပြန့်မသွားအောင်တန်တမန်ရေးအရာကြိုးပမ်းနေတဲ့အမေရိကန်နိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကင်ကပင်လယ်နီထဲမှာယမင်အခြေဆိုင်ဟူတီသဘုံအဖွဲ့ရဲ့တိုက်ခိုက်မှုတွေရဲ့အကျိုးဆက်တွေကိုပုတ်ထုတ်နေမှာသတိပေးပါတယ်။ဒီတိုက်ခိုက်မှုတွေကိုနည်းပညာဆက်ကရီယာထောက်လှမ်းရေးသတင်းအချက်လက်တွေအီရန်ကကူညီပေးခဲ့ပြီးဒါဟာလူအမြောက်အများရဲ့လက်တွေ့ဘဝတွေကိုတည်ရောက်မှုရှိနေတယ်လို့ဝန်ကြီးဘလင်ကင်ကပြောပါတယ်။မြန်မာနိုင်ငံထဲမှာဖြစ်နေတဲ့တရားဥပဒေပြင်ပလောက်ရတွေထံကဒေတာဒွင်းကိုထိခိုက်နေပြီးပြဿနာဖြစ်စေတယ်လို့မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews က VOA နဲ့သီးသန့်မေးမြန်းခန်းမှာပြောဆိုထားပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒ ီမနေ့ခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုဇော်မှုကျော်ဖြစ်ပါတယ်။ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းတိုမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမသင်္ကေတထိုက်ပါရှင်။